Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ပြည်ဦးမြန်မာပိုင်းရဲ့နိုဗ ెంబ ာလ3ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆူမြန်မာပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။American ပြည်ထောင်စုမှသမ္မတရွေးကောက်ပွဲတွေကိုစတင်ကျင်းပနေပါပြီ။လက်ရှိသမ္မတဒေါ်နယ်ထရန့်ကိုနောက်ထပ်သမ္မတတက်တန်းခွင့်ပြုမလား။ပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုရွေးချယ်မလားဆိုတာဒီရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ Virginia ပြည်နယ်ကမဲဆန္ဒရှင်တယောက်ကမဲယုံစမဖွင့်ခင်တည်းကတန်းအစီအစီဖြစ်နေပြီလို့အခုလိုပြောပြပါရယ်
။ကျွန်တော်အခုမနက်ကိုမနက်6:00နာရီလိုက်ပြီးတော့နော်မဲချဲတာ10မိနစ်ပဲရှိသေးတယ်။မဲယုံရဲ့အတန်းကတော့တော်တော်ရှိတယ်ဒီလူလာပြီးတော့မဲထဲတဲ့လူတွေပေါ့နော်တော်တော်ကြီးကိုမဲလာထဲတာများပါပဲဆိုတော့ကျွန်တော်အဓိကလာထဲရတဲ့အကြောင်းရင်းကတော့ဒီဒီမိုကရေစီစနစ်ကိုဆက်ပြီးတည်ရှိနေဖို့အတွက်ပြီးတော့ဂုဏ်သိက္ခာရှိနေလူသားတယောက်အနေနဲ့နေဖို့အတွက်ဂုဏ်သိက္ခာရှိတဲ့နိုင်ငံခေါင်းဆောင်တယောက်ကိုရဖို့အတွက်မလိမ်မညာတဲ့လူမျိုးဥဆောင်နိုင်ဖို့အတွက်ကိုကျွန်တော်သားတွေကျွန်တော်တို့အတွက်ဒီအတွက်လာပြီးတော့မဲပေးတာဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ကရောဂါဖြစ်နေတဲ့အတွင်းကျင်းပနေတဲ့ရွေးကောက်ပွဲဖြစ်တာမို့ချိုတင်ဆန္ဒမဲပေးထားတဲ့မဲဆန္ဒရှင်ကလည်း68တန်းကျော်ရှိပါတယ်အခုလိုမျိုးကြိုတင်မဲ့ပေးသူအများများအပါအဝင်အခု2020ရွေးကောက်ပွဲမှာစုစုပေါင်းမဲ့ပေးသူဟာတန်း150ထဲမှလည်းစံချိန်တင်များမယ်လို့ခန့်မှန်းထားကြပါတယ်။စားလိုက်ကနေပေးပို့တဲ့မဲရလတ်တွေကိုစတင်ရေးတွက်ဖို့တတ်မှတ်ချိန်ပြည်နယ်တစ်ခုနဲ့တစ်ခုမလိုတာကြောင့်ရွေးကောက်ပွဲအဆုံးသတ်ရလတ်ကိုတော့ဒီနေ့ညမှချက်ချင်းသိနိုင်မှာတော့မဟုတ်ပါဘူး။တချို့ပြည်နယ်တွေမှာမဲရလတ်သိနိုင်ဖို့အတွက်ရဲနဲ့ချီကြားနိုင်ပါတယ်။ချိုတင်မဲတွေထဲမှာ3ပုံ2ပုံကစားလိုက်ကနေပေးပို့တဲ့မဲတွေဖြစ်ပြီးတော့ကျန်တာကချိုတင်ဖွင့်တဲ့မဲယုံတွေမှာကိုယ်တိုင်သွားမဲပေးထားကြတာဖြစ်ပါတယ်။ American ပြည်ထောင်စုတရားရုံးချုပ်ကပင်ဆယ်ဗေးနီးယားပြည်နယ်မှာရွေးကောက်ပွဲနေ့နောက်ပိုင်းရောက်တဲ့အထိမဲတွေကိုဆက်လက်ရေးတွက်ခွင့်ပြုထားတာကြောင့်အကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကနောက်ဆုံးမဲဆယ်ပွဲတွေကတတိပေးခဲ့ပါတယ်။စားလိုက်ကနေပို့တဲ့မဲတွေကိုရွေးကောက်ပွဲနေ့ကျော်ရက်တော်တော်ကြာတဲ့အထိဆက်လက်လက်ခံရေးတွက်နေမယ့်ကိစ္စကြောင့်မဲခိုးမှုတွေဖြစ်အောင်ခွင့်ပြုရာရောက်သလိုအကြမ်းဖက်မှုတွေဖြစ်လာလိမ့်မယ်လို့မနေ့ကနောက်ဆုံးမဲဆွယ်ပွဲနေ့မှာတမနာက Twitter ပေါ်မှာရေးသားခဲ့တာပါချိုတင်သဘောထားစစ်တမ်းတွေအရပင်ဆယ်ဗေးနီးယားပြည်နယ်မှာပြိုင်ဘက်ဂျိုးဘိုင်ဒန်ကတမနာ Trump ချက်ကိုထောက်ခံမှုအနည်းငယ်ပို့ရထားပါတယ်အဲဒီလိုမျိုးစာတိုက်ကပို့တဲ့မဲတွေနဲ့ပတ်သက်ပြီးတမနာရေးသားတဲ့ပို့ချေအောက်မှာဒီအချက်အလက်တွေဟာရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အထင်မှားစေတယ်လို့ Twitter ကဖော်ပြခဲ့ပါတယ်လန်ရီပေါ်အကြမ်းဖက်မှုဖြစ်လာနိုင်တယ်လို့သမ္မတထရမ့်တတိပေးတာနဲ့ပတ်သက်လို့သတင်းတောက်တွေကဂျိုးဘိုင်ဒန်ကိုမြင်းမြန်းရမှာသူ့အနေနဲ့ဒီအပေါ်တစုံတရာမတုံ့ပြန်ဘဲလူတွေအများကြီးမဲလာပေးကြတဲ့ရိုးသားငြိမ်းချမ်းတဲ့ရွေးကောက်ပွဲဖြစ်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်အမေရိကန်မှာနိုင်ငံရေးသဘောထားအမြင်တွေအတော်ကြီးကွဲနေခြင်းရွေးကောက်ပွဲကျင်းပနေတာမို့မဲဆန္ဒရှင်တွေအနေနဲ့စိုးရိမ်ထိတ်လန့်စိတ်မရှိဘဲမဲပေးနိုင်ကြပါတယ်လို့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကအာမခံပြောကြားနေကြပါတယ်။ဒေါ်နယ်ထရမ့်အပေါ်ထောက်ခံသူတချို့ကပြိုင်ဘက်ဂျိုးဘိုင်ဒန်အပေါ်ထောက်ခံသူတွေကိုနှောက်ယှက်တဲ့ဖြစ်ရပ်တွေရှိလာနေတာမို့မဲဆန္ဒရှင်တော်တော်များများအထိတ်အလန့်ဖြစ်နေကြသလိုရွေးကောက်ပွဲအကြမ်းဖက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်အထိတ်အနယ်ဖြစ်မဲ့ပြည်နယ်တွေကတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကမဲပေးသူတွေစိတ်ချလက်ချပေးနိုင်ကြပါတယ်လို့အာမခံပြောနေကြတာပါလုံခြုံစိတ်ချရတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ဖြစ်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းဝစ်ကင်ဆန်ပြည်နယ်ရှိနေချုပ်ကတနင်္လာနေ့ကပြောခဲ့ပါတယ်မဲပေးသူတွေအနောက်ဆက်ကင်းကင်းမဲပေးနိုင်အောင်မဲယုံနေရာတွေလုံခြုံနေအောင်လို့တပ်နိုင်အောင်လှုပ်ထားပေးမယ်လို့မြောက်ကယ်ရိုလိုင်းနာပြည်နယ်ရှိနေချုပ်ကလည်းအာမခံခဲ့ပါတယ်ရွေးကောက်ပွဲမတိုင်ခင်လက်ရစွန်ရအဖွဲ့တွေရဲ့လှုပ်ရှားမှုတွေတိုးလာတယ်လို့အစွန်ရဝါဒစောင့်ကြည့်ရေးအဖွဲ့တွေကပြောကြားထားပြီးဘလောက်ဝေးလံတဲ့နေရာပဲဖြစ်ဖြစ်ဖြစ်လာနိုင်တဲ့ရွေးကောက်ပွဲအကြမ်းဖက်မှုတွေကိုတုံ့ပြန်ဖို့ပြင်ဆင်ထားတယ်လို့တရားဥပဒေစိုးမိုးရေးဌာနတွေကပြောကြားထားပါတယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပနေတာနဲ့အတူ Twitter, Facebook စတဲ့လူမှုကွန်ရက်တွေနဲ့ online ပေါ်မှာအချက်အလက်တွေရှာဖွေပေးတဲ့ Google website တို့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းမှားတွေမပြန့်ရေးအတွက်စောင့်ကြည့်ပြီးတော့အချက်အလက်မှားတွေကိုတားဆီးနိုင်ဖို့ဆောင်ရွက်နေကြပါတယ်။နိုင်ငံခြားအစိုးရတွေအတွက်ဆောင်ရွက်သူတွေကဒီလူမှုကွန်ရက်တွေ website တွေကိုသုံးပြီးတော့2016အမေရိကန်ရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်သတင်းမှားတွေဖြန့်ခဲ့တဲ့အခောက်အထားတွေရှိခဲ့တာကြောင့်အခုတစ်ခေါက်ရွေးကောက်ပွဲမှာထပ်မဖြစ်အောင်လို့ကာကွယ်ဖို့လူမှုကွန်ရက်ကြီးတွေကစူးစမ်းနေကြတာပါ Twitter လူမှုကွန်ရက်ပေါ်မှာရေးသားဖော်ပြနေတဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့တချို့အချက်တွေဟာမှားတယ်ဆိုတာမျိုး Twitter ကထောက်ပြပေးနေတယ်လို့ရွေးကောက်ပွဲတရားဝင်ရလဒ်ထွက်မလာသေးခင်မှာသူတို့အနိုင်ရရဲဆိုရဲဖော်ပြချက်မျိုး Twitter ပေါ်မှာရေးသားခွင့်မပြုဘူးလို့ Twitter ကုမ္ပဏီကပြောကြားထားပါတယ် Facebook ကလည်း Break Glass လို့ဆိုတဲ့နီးနဲ့သတင်းမှားတွေကိုတုံ့ပြန်မယ်လို့ပြောထားပါတယ် အတိအကျဘလို့လုပ်တယ်လဲမပြောပေမဲ့တီရီလင်ကာနဲ့မြန်မာနိုင်ငံတို့မှလုပ်တယ်လို့ရွေးကောက်ပွဲဆိုင်ရာအချက်အလက်အမှားတွေအကြမ်းဖက်မှုအပြည့်ရဲ့အစုံနှုံးတွေပါတဲ့ post တွေကိုဖော်ပြလို့မရအောင်ဖယ်ရှားတာမျိုးတရေမား post တွေကိုထပ်ဆင့်ဖော်ပြလို့မရအောင်လုပ်တာမျိုးကို Facebook ကဆောင်ရွက်လိမ့်မယ်လို့ Wall Street Journal သတင်းထဲမှာဖော်ပြပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ19 kHz 1553ညဒိုင်းဒိုမီတာ25 kHz 7783ညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဒိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ကျမနာလာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါဥရောပနဲ့မြောက်အမေရိကတိုင်းနိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးခံရသူဆက်ပြီးတိုးလာနေတဲ့အတွက်ယောဂါထိန်ချုပ်ရေးတကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့နှောက်မကျသေးပါဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတင်းလာနေမှာသတိပေးတိုက်တွန်းခဲ့ပါတယ်
။ While many countries have brought COVID-19 under control, cases in some countries in Europe and North America continue.
တချို့နိုင်ငံတွေမှာယောဂါထိန်ချုပ်နိုင်ခဲ့ပေမဲ့လို့ဥရောပနဲ့မြောက်အမေရိကတိုင်းနိုင်ငံတွေမှာပိုးပူးစက်မှုပြန်တိုးလာတဲ့အတွက်အားလုံးပူပေါင်းလုပ်ကိုင်ဖို့စိတ်ကိုအရေးကြီးတဲ့အချိန်ဖြစ်လာပြီလို့ WHO အကြီးအကဲ Tedros Ghebreyesus ကပြောဆိုသွားတာပါပိုးကူးသူနေရှင်စံချိန်တင်တိုးလာတဲ့ဥရောပဘက်ကပြင်သစ်ဂျာမနီနိုင်ငံမှာကန့်မှတ်ချက်တချို့ချမှတ်ထားသလိုအီတလီနဲ့ပရတီနိုင်ငံမှာလည်းတင်းကျပ်တဲ့ကန့်မှတ်ချက်တွေပြန်ပြီးတော့ချမှတ်တော့မှာပါကမ္ဘာမှာပိုကူးသူရောသေဆုံးသူပါအများဆုံးရှိတဲ့အမေရိကန်မှာတော့ပိုကူးဆက်မှုဆက်တိုက်တိုးလာနေတယ်လို့သူနောက်မှာရှိတဲ့အိန္ဒိယနိုင်ငံကတော့တနင်္ဂနွေအတိုင်းတာနဲ့ပိုကူးဆက်မှုကျဆင်းလာတယ်ဆိုပေမဲ့နယူးဒေလီမြို့တော်မှာတော့အခြေအနေအတော်ဆိုးနေပါတယ်နယူးဒေလီမှာရိုးရာပွဲတော်ရာသီရောက်လာတာကြောင့်ပြီးခဲ့တဲ့တစ်ပတ်ကနေ့စဉ်ပိုကူးသူ9000ကျော်ရှိနေတယ်လို့အခြေအနေတွေတိတက်ဆိုလာနိုင်တယ်လို့လည်းတာဝန်ရှိသူတွေသတိပေးနေပါတယ်အရှိတောင်အာရှနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားမှာပိုကူးခံရသူအများဆုံးနဲ့4,100ကျော်ထိရှိနေပြီးသူနောက်မှာတော့ဖိလစ်ပိုင်နိုင်ငံကပိုကူးခံရသူ3,800ကျော်နဲ့ဒုတိယအများဆုံးရှိနေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗီယက်နာမြို့မှာလူ3ဦးထပ်မံနဲ့တိုက်ဆုံပြီးတော့15ယောက်ထပ်မံနဲ့တန်ရာရစေခဲ့တဲ့တိုက်ခိုက်မှုကြိုလွန်ခဲ့သူဟာအစ္စလာမစ်အကြမ်းဖက်အုပ်စုကိုထောက်ခံသူဖြစ်တယ်လို့ဩစတြေးလျတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်။တိုက်ခိုက်မှုကျူးလွန်ခဲ့သူဟာတိုက်ခိုက်ရေးတုံး rifle စနစ်တလက်ကင်ထားပြီးတော့ဖောက်ခွဲရေးပစ္စည်းအတူတွေကိုမှဝတ်ဆင်ထားကြတယ်လို့ပြည်ထရေးဝန်ကြီးကောင်းနီဟမ်မာကအင်္ဂါနေ့မှာပြောပါတယ်။ရဲတို့ရဲ့ပြစ်ခတ်မှုကြောင့်အဲ့ဒီလူသေဆုံးသွားတယ်လို့ဒီတိုက်ခိုက်မှုမှာပူပေါင်းပါဝင်သူရှိသလားဆိုတာစုံစမ်းစစ်ဆေးနေတယ်လို့လည်းဝန်ကြီးနီဟမ်မာကပြောပါတယ်။အများပြည်သူနဲ့ဆိုင်တဲ့နေရာတွေနဲ့အများပြည်သူတို့တည်ယူပို့ဆောင်ရေးတွေကိုရှောင်ရှားကြဖို့လဲအာဏာပိုင်တွေကအများပြည်သူကိုတိုက်တွန်းထားတာပါ။ဗီယက်နာကအကြောင်းသူအကြောင်းအရာတွေကိုလည်းအင်္ဂါနေ့မှာကြောင်းပြခွင့်ပြုထားပါတယ်။ဩစတြေးလျနိုင်ငံမှာ COVID-19 ရောဂါကူးစက်မှုတိုးလာတဲ့အတွက်ယောဂါထိန်ချုပ်ရေးချမှတ်ထားတဲ့ကန့်သတ်ချက်တချို့အသက်မဝင်ခင်နိုင်ပိုင်းအလိုတနင်္လာနေ့နောက်ပိုင်းကဗီယက်နာမြို့နေရာ6ခုမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။တိုက်ဆုံသူတွေထဲမှာအမျိုးသား2ဦးအမျိုးသမီး2ဦးပါဝင်ပြီးတော့ဒဏ်ရာရသူတွေထဲမှာတော့ရဲအရာရှိ2ဦးပါဝင်ပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတစ်ခုဖြစ်တဲ့နီကာရာဂွာမှာအင်အားပြင်းဟာရီကိန်းမုန်တိုင်းအီတာမကြာခင်ဝင်ရောက်တော်မှာပါ။ဟာရီကိန်းမုန်တိုင်းကုန်းနေပိုင်းဝင်မလာခင်ပိုးပြီးတော့အာကောင်လာနိုင်ပြီးပြင်းအားအဆင့်လေးထိရှိမယ်လို့ကြွန့်ကျင်သူတွေကခန့်မှန်းထားပါတယ်။အင်္ဂါနေ့အစောပိုင်းကုန်းနေပိုင်းဝင်ရောက်လာချိန်မှာတနအီလေးတိုက်နှုန်း155မိုင်နှုန်းအထိရှိလိမ့်မယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဆောင်ကြီးဌာနကခန့်မှန်းထားပါတယ်။အတလန်တိုက်သမုတ်တရားကန်ယူရာတခြားပြည်သူထောင်နဲ့ချီကိုတင်လာနေကြပဲပေးလို့ရစပြီးတော့ရွှေ့ပြောင်းထားပါတယ်။ဟွန်ဒူရပ်စ်နဲ့နီကာရာဂွာနိုင်ငံနဲ့ဆက်ဆန်နီဘေးစပီအရာမှာတော့အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။နီကာရာဂွာနိုင်ငံပွာတိုကာဘီဇက်စ်မြို့အရှိဖက်46မိုင်အကွာလောက်မှာဟာရီကိန်းမုန်တိုင်းအီတာဘဟိုပြူတိုက်ခတ်နေတာဖြစ်ပြီးတော့တနအီ9မိုင်နှုန်းနဲ့အနောက်ဘက်ကိုဦးတည်၍ရှာလာနေတာဖြစ်ပါတယ်။နီကာရာဂွာနိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းအပြင်ဟွန်ဒူရပ်စ်နိုင်ငံနဲ့အများစုမှာရေကြီးနေပြုံမှုတွေပေါပေါက်နိုင်တယ်လို့လည်းကြိုတင်ခန့်မှန်းထားပါတယ်။ကွာတီမာလာအရှေ့ပိုင်းဘလစ်နဲ့ဂျမေကာနိုင်ငံတောင်ပိုင်းမှာမိုးတည်ထားမယ်လို့လည်းခန့်မှန်းထားပါတယ်။အတလန်တိတ်သမုဒ္ဒရာတွင်ဟာရီကိန်းမုန်တိုင်းနဲ့ပေါပေါက်တဲ့ရာသီဟာနိုဝင်ဘာ30မှာအဆုံးသတ်လျက်ရှိပြီးတော့အီတာကတော့ရှစ်ခုမြောက်မုန်တိုင်းလည်းဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နိုင်ငံပိုင်းနာလိုတဲ့အချိန်မှာပဲအာရှအစုရှယ်ယာစျေးကွက်တွေဒုတိယနေ့အဖြစ်နဲ့နေရက်ဆက်တိုက်တိတိတတအတက်ပြပြီးတော့ဈေးပိတ်သွားပါတယ်။ဂျပန်နီကေအညွန်ငိမ့်ကတိတရမ3ရက်ခိုင်နှုန်းအတက်နဲ့ဈေးပိတ်သွားခဲ့တာပါ။ဩစတြေးလျဆီနီရဲ့ SNB ESX အညွန်ငိမ့်ကလည်းတိတရမ6ရက်ခိုင်နှုန်းအထိဈေးတက်ခဲ့ပါတယ်။ The Yu Shanghai Composite Associate Secretary Titanamali Yakaino Tekedalu, Tangoria Sol Kopsi Nyungangaro, Titanamashi Yakaino Tene, TDC Pay Tobare, Taipei TSEC Associate Regale, Titanamati Yakaino Tekepiro, Hong Kong Hanseng Nyungangale, Nitanamati Yakaino Tati, India Mumbai, Sunset Shia Regaro, Titanamato Yakaino Titi Tapiakebare. ကုန်ရောင်းဝယ်ဖက်မှာဆိုရင်တော့ရွှေတအောင်စကို1189ဒေါ်လာစေးပေါက်ခဲ့တဲ့အတွက်၃ရတရမတိရခိုင်နှုန်းဒေါ်လာပါ။ဒါပေမဲ့လည်းရင်းနှီးအယောင်းဝယ်ဖက်မှာတော့ခရုဂျင်နာတစ်စီးကို37ဒေါ်လာပေါက်ခဲ့တဲ့အတွက်၃ရတရမတုံးရခိုင်နှုန်းကျသွားတာပါ။နိုင်ငံတကာစံဖြစ်တဲ့ဘရန်ရင်းနှီးစင်းကလည်းတပေပါကို37ဒေါ်လာစေးနဲ့အယောင်းဝယ်ဖြစ်ခဲ့တာကြောင့်၃ရတရမငါရခိုင်နှုန်းကျသွားတာဖြစ် ာကြီးသုံးဦးစလုံးအတက်ဖက်ကိုဦးတည်နေပါတယ်ဒီကနေ့ညအတွက်ထိတ်တဲ့ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်ရင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပ
ါကျွန်တော်သားညဦးပါ
အခုကျွန်တော်တို့အမေရိကန်ပြည်အောင်စုအရှိတ်ချမ်းပြည်နယ်တွေမှာရွေးကောက်ပွဲမဲပေးမှုတွေစတင်နေပြီဖြစ်ပါတယ်။ဒါကြောင့်မလို့ဒီရွေးကောက်ပွဲမဲယုံတွေရှေ့မှာတရရဲ့သတင်းယူဖို့ရောက်နေတဲ့ကျွန်တော်တို့ VOA အဖွဲ့သားတွေကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းပါမယ
်။ကိုကျွန်တော်သိရအခုဒီမဲရီလန်းပြည်နယ်မွန်ဂိုမာရီကမဲယုံတရုံရှေ့ကိုရောက်နေပြီဆိုတော့မဲယုံချင်းတွေပြောပြပါအောင်ကြားရရချင်းတွေ
။ဟုတ်ကဲ့ပါမဲယုံကတော့မနေ့ခွန်တားကြီးမှာစပွဲပါတယ်။အခုကျွန်တော်မြင်နေရတဲ့မြင်ကွင်းအရာကတော့မဲဆန္ဒပေးဖို့တန်းစီနေတဲ့လူက90 80ပေါင်ဝင်းကျင်လောက်ရှိပါတယ်ဒီမဲယုံပတ်ပတ်လည်းမှာဆိုရင်လည်းဒီတက်ဆိုင်ရာပူစလဲတွေအတွက်ပေါ့နော်ကျွန်တော်တို့ဒီမဲပေးကြတာကတမန်ယူကော့ပွဲတွေမဟုတ်ဘူးဒါတွတ်တော်ယူကော့ပွဲတွေပါတယ်တခါဒီတက်ဆိုင်ရာယူကော့ပွဲတွေပါတဲ့အခါကျတော့ဒီတက်ဆိုင်ရာတွတ်တော်ပူစလဲတွေပေါ့ယူကော့ပွဲဝင်သူတွေရဲ့ပူစားဒီမှာဖက်ဆက်ရန်လေးတွေပန်ဖလက်လေးတွေဝင်နေကြတဲ့သူတွေရှိပါတယ်ဈေးပေးပြီးဆွလာကြတဲ့သူတွေရှိတယ်ဆိုတော့တရှိဒီမဲယုံရဲ့အခြေအနေကတော့ကျွန်တော်တွေ့ရတာလူ100ကျော်ဆက်တော်မနေတပေးတဲ့အခြေအနေရှိနေပါတယ်ခင်ဗျာလည်းရှိပါ
ခေါ်ချိုးတင်မဲတွေကလည်းတခြားပြည်နယ်တွေမှာဆိုရင်တော်တော်လေးပေးပြီးကြပြီဆိုတော့ဒီနေ့မှာထူးခြားခြားပေါ့နော်မေလန်ပြည်နယ်ရဲ့မဲပေးမှုအဲ့ရမဲရုံချင်းတွေထူးခြားပါများသတိထားမိလဲ
ဟုတ်ကဲ့ဗျာဟုတ်ကဲ့ဗျာဒီချိုးတင်မဲနဲ့ပတ်သက်ပြီးတော့ကျွန်တော်လိုက်ပြီးတော့ challenge စာကြည့်တဲ့ခါမှာတွေ့ရသလောက်ကမေလန်မှာကျွန်တော်တို့မဲပေးမှုအတွက်မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်ပေါင်းက3.3%ပြီးပါရှိပါတယ်အဲ့ဒီအထဲမှာကျွန်တော်တို့နောက်ဆုံးဖတ်ထားတဲ့ဒေကနန်းတွေရကမဲဆန္ဒရှင် 2.3% ကျော်ကကျူတင်မဲတွေပေးပြီးသွားကြပါတယ်ဆိုတော့ပြောရမယ်ဆိုတော့ဒီကနေ့မှာမဲယုံဒီမှာဓာပြီးတော့မဲပြတဲ့လူတွေတော့ကသက်တမ်းနီးပါးလောက်ပဲရှိမှာပေါ့ခင်ဗျာဆိုတော့ဘဲကျူတင်မဲပေးထားတဲ့အခြေတော့ကတော့ဒီနှစ်မှာစံချိန်ချိုးပြီးတော့ကိုဗိန်းတန်းပြည်နယ်ဒီလည်းပဲစံချိန်ချိုးပြီးတော့ကျူတင်မဲပေးထားတဲ့အခြေအနေမှာရှိပါတယ်ခင်ဗျာ
မဲရလက်ကျင်တဲ့ပတ်သက်လို့ဒီညတော့စရည်တွက်မှာပေါ့နော်အဲ့တော့ကျန်တဲ့ပြည်နယ်တွေမှာတော့အငင်းပွားစရာတွေတချို့နေရာတွေရှိနိုင်ပါတယ်မဲလက်ပြည်နယ်ရဲ့အခြေတော့ဘယ်လိုရှိပါလဲ
မေလန်းကတော့ပြောရမယ်ဆိုရင်သူတို့အခေါ်အပြစ် blue state ပေါ့ဗျာသူကဒီမိုကရက်ကိုအခိုင်အမာထောက်ခံအားပေးတဲ့ပြည်နယ်လို့ပြောရမှာပါဒီ1992ခုနှစ်သမ္မတရွေးကောက်ပွဲတွေကမေလန်းပြည်နယ်မှာ Republican သမ္မတနိုင်ငံတော်ရှိခဲ့တော့ဒီရောက်ပြီဆိုရင်တော့1992ခုနှစ်သမ္မတရွေးကောက်ပွဲတွေကမေလန်းပြည်နယ်မှာ Republican သမ္မတလောင်းနေတဲ့တောက်လျှောက်နိုင်ရခဲ့ပါတယ်ကျွန်တော်တို့နောက်ဆုံးလုပ်ခဲ့တဲ့1996ခုနှစ်တွင်လည်းအဲဒီအချိန်တုန်းကဒီမိုကရက်သမ္မတလောင်းနိုင်ငံတကာဝန်ကြီးဟောင်း Hillary Clinton ကမဲအစီအတွက်60.5%ခိုင်နှုန်းရပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ကဒီ2016မှာ35.3%ခိုင်နှုန်းရခဲ့ပါတယ်။ကျွန်တော်တို့အခုမဲပေးနေတဲ့မွန်ဂိုမာရီကောင်တီမှာဆိုရင်လည်းဟီလာရီကလင်တန်က85.9%ခိုင်နှုန်းနဲ့နိုင်ပါတယ်။ဒေါ်နယ်ထရမ့်က20.3%ခိုင်နှုန်းရခဲ့တဲ့ပတ်တန်းတော်ရှိထားပါတယ်ခင်ဗျာ။
အဲ့တော့အခုဒီမဲပေးမှုတွေနဲ့ပတ်သက်လို့မဲအငင်းပွားမှုတွေနောက်တစ်ခုကမဲပေးတဲ့ရက်မှာဒီလုံခြုံရေးပေါ့နော်စိုးရိမ်နေကြတာလည်းရှိပါတယ်ခင်ဗျာ။အဲ့တော့အဲ့ဒီအခြေအနေနဲ့ပတ်သက်လို့မေရီလန်းပြည်နယ်မှာဘယ်လိုရှိပါလဲ။မဲယုံရဲ့လုံခြုံရေးမဲပေးမှုတွေထား
မေရီလန်းပြည်နယ်မှာကတော့လက်ရှိနေတာအဖြစ်ကျွန်တော်တို့တွေ့တူလုံခြုံရေးပိုင်းအရာစိုးရိမ်စရာချင်းတွေ့ရပါဘူး။ကျွန်တော်ရောက်တဲ့မဲယုံမှာဆိုရင်ပြောရမယ်ဆိုရင် uniform ဝတ်ဒီလက်နဲ့ကိုင်ရဲ့တပ်စားပြားတွေလူတွေတော့ခါတာရှိပါဘူး။မဲယုံတော်ဝန်ကြားဝင်တဲ့တယောက်နှစ်ယောက်ကလူအပ်တဲ့အခုကြီးကြီးနေတာတွေ့ရပါတယ်။ဆိုတော့မေရီလန်းအနေနဲ့တော့ပြောရရင်ဝင်လာပြီးတော့စိုးရိမ်စရာတိတ်ငါးကြီးရှိတဲ့ချင်းတွေတွေ့ရပါတ
ယ်။ဟုတ်ကဲ့ပါကိုကျော်သိန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရောမေရီလန်းပြည်နယ်မွန်ဂိုမာရီမဲယုံတရုံရှေ့ကနေပြီးတော့တိုက်ရိုက်သတင်းယူနေတဲ့ကျွန်တော် VOA ဖွဲ့သားကိုချိုချော်သိန်းဖြစ်ပါတယ်ခင်ဗျာ။ဒါပြင်ကျွန်တော်တို့ဒီအနီးအနားမှာရှိတဲ့ဗာဂျီးနီးယားပြည်နယ်ထဲမှာပဲဒီအာလင်တန်မဲယုံတရုံရှေ့မှာကျွန်တော် VOA ဖွဲ့သားမက်ခင်ဖြူတွေကလည်းသတင်းယူဖို့ရောက်နေပါတယ်ခင်ဗျာ။အဲ့တော့ မကင်ပြူတွေအဲ့ကမဲယုံချင်းနေလဲပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ရှင်ဒီဗတ်ဂျီးနီးယားမှာသာတော့သူကမဲယုံနေတာမနေ့6နာရီမှာစပွင့်နေဆိုတော့ကျမဒီမဲယုံမဖွင့်ခင်တနားရီလောက်လို့လေကဒီပဝင်းချင်းရောက်ပြီးတော့ဟိုစောင့်ကြည့်တာပေါ့နော်ဆိုတော့မဲယုံတာဝန်ရှိကလေးနဲ့လည်းစကားပြောတယ်နောက်လူတွေရောဘယ်လိုရှိမလဲဆိုတော့ကြည့်တော့ဘာတွေ့ရလဲဆိုတော့ဟိုလူကတော့အရင်ပြီးခဲ့တဲ့ရွေးကောက်ပွဲမှာလို့တော့အများကြီးမတွေ့ရဘူးရှင်ဟိုအဓိကလည်းဒီကိုဗစ်ဖြစ်နေတဲ့ကာလဖြစ်တဲ့အခါကျတော့လေဒါပေမဲ့မဲယုံမဖွင့်ခင်10မိနစ်15မိနစ်လောက်အလိုကလေးကလူတွေကတော့လာပြီးတော့တန်းစီနေကြတယ်ကျတော့မဲပေးတာတွေကတော့စပြီးတော့6နာရီထိုးတာနဲ့တန်းပြီးတော့တကားဖွင့်ပြီးတော့သူတို့ကတော့အဓိကဒီ social distancing ပေါ့နော်ဒီမှာကိုဗစ်ကာလဖြစ်တဲ့ခါကျတော့တယောက်နဲ့တယောက်အကွာအဝေးချဖို့အတွက်ဒီအမဲရုံဝန်ထမ်းတွေကလည်းလိုက်ပြောပေးတယ်ပေချောင်စနစ်တကျနဲ့ပဲမဲရတော့စပေးနေပြီကျွန်တော်အခုရောက်တဲ့အချိန်မှာမဲပေးရတဲ့အရောက်50%လောက်ရှိသွားပြီရှင့်ခဏပဲရှိသေးတာပေါ့နော်မိနစ်ပိုင်းမှရှိသေးတယ်
အဲ့တော့မဲပေးရတာတွေကတန်းစီနေရလားတန်းရှိလား
ဆိုဆိုပြောသလိုပေါ့နော်ကိုဗစ်ကာလဖြစ်နေတဲ့အခါကျတော့အခုလူတွေကတော့သူတို့ဒီအကွာအဝေးတိုင်းနေရမယ်ဆိုတာအပါအဝင်ဖြစ်တယ်လို့နောက်တစ်ခုကပါလဲဆိုတော့တူတင်မဲတွေက60ရာခိုင်နှုန်းဒီနေရာဒီအခုကျွန်မရောက်နေတဲ့မြို့မှာပေါ့နော်60ရာခိုင်နှုန်းပေးပြီးလို့ဒီရွေးကောက်ပွဲဒီတာဝန်ရှိတဲ့အစီအစဉ်ကကျွန်တော်ပြောတယ်လူများများလာမလားမျှော်လင့်ကြလားဆိုတော့သူကတော့လူတွေအများကြီးလာဖို့သူမမျှော်လင့်ပါဘူးလေဘာလို့လဲဆိုတော့တူတင်မဲပေးပြီးတာ60ရာခိုင်နှုန်းလောက်ဒီကမှပြီးပြီးပါလေကျွားကိုပြောရရှင့်ဆိုတော့အဲ့ဒါကြောင့်လဲအကြောင်းတစ်ချက်ပေါ့နော်လူကမများဘူ
းမတ်ကင်ဖြူတွေကဒီရွေးကောက်ပွဲအခုမဲယုံနေရမှာပဲမနှစ်ကလည်းရွေးကောက်ပွဲသတင်းယူဖို့အတွက်ရောက်ခဲ့တယ်ဆိုတော့အခုရွေးကောက်ပွဲအတွက်လာပေးကြတဲ့လူတွေနဲ့နှိုင်းရှင်ပြီးတော့ဘယ်လိုများထူးခြားရသတိထားမိလဲခင်ဗျာဘယ်လိုလူမျိုးတွေပူလာပြီးတာတွေ့ရပါလဲ
အခုကျွန်မကဒီမနေ့စောစောဒီစာပွင့်ကလေးကတွေ့တာတော့လူငယ်တွေများစုတွေ့ရတယ်ဒါတခုထူးခြားချက်ပေါ့နော်ဟိုအရင်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဆိုရင်ကျမတို့ဒီရွေးကောက်ပွဲမဖွင့်ခင်ကတည်းကတန်းစီနေတဲ့သူတွေကယာနဲ့ချီရှိရဲဟိုတနားရီလောက်အထက်မှာဆိုထောင်နဲ့ချီဈေးပေးတာကကျမတို့တွေ့ရတယ်ဒါကသူတို့ဒီလက်တွေ့ဒီတကယ်ရွေးကောက်ပွဲနေမှာပါပုံမှန်မဲပေးနေတဲ့အနေထားတိုင်းသွားတဲ့ရွေးကောက်ပွဲတွေဆိုတော့လေဒီနေ့ကကျတော့သူကလူငယ်ပိုင်းမျိုးပဲအဓိကကျမတို့တွေ့တယ်ကျမစကားပြောပြသလားအခုတွေ့တာကလည်းလူငယ်လူသက်ပိုင်းမျိုးလူငယ်ကတကယ်အငယ်ပိုင်းမျိုး20ချော်လေးလို့ပြောရမယ်ထင်တယ်အခုအစောရောက်လာတဲ့ကျမတို့လေအဲ့ဒါတော့အများကြီးတွေ့နေရတယ်
ဒါကတော့ Virginia ပြည်နယ် Arlington မဲယုံရှိကနေပြီးတော့သတင်းပေးပို့နေတဲ့ကျွန်တော် view အဖွဲ့သားမက်ကင်ဖြူတွေဖြစ်ပါတယ်ခင်ဗျာကျွန်တော် New York ဘက်ကအခြေအနေကိုလည်းကြည့်အောင်ပ
ါကျွန်တော်ညဝင်းအောင်ပါအခုကျွန်တော်ရောက်နေတာကတော့ New York မြို့ Queens မြို့နယ်ကမာရသွန်စတင်ကြောင်းမဲယုံဖြစ်ပါတယ်လူတွေကမနေ့6နာရီမတိုင်ခင်ကတည်းကဒီမဲယုံရှိမှလာတန်းစီပြီးတော့ဒီကနေ့နိုဝင်ဘာ3ရက်နေ့ကျင်းပတဲ့2020အမေရိကန်ရွေးကောက်ပွဲအတွက်လက်ရှိသမ္မတ Republican ကိုယ်စားလှယ်ရှိတဲ့ Donald Trump နဲ့ Democrat ကိုယ်စားပြုတဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်နှစ်ယောက်တည်းကတယောက်ကိုလာပြီးတော့မဲပေးရွေးချယ်နေကြတာဖြစ်ပါတယ်။နယူးယောက်မြို့ရာသီဥတုဒီကနေ့အချိန်ကတော့39ဒီဂရီဖာရင်ဟိုက်လောက်ပဲရှိပြီးတော့ရာသီဥတုကအရန်ကိုအေးခဲ့ပြီးတော့လေတွေတိုက်နေတဲ့ကြားပဲမဲုံစားဖွင့်တဲ့မနက်6နာရီမတန်ခင်ကလေးကလူတွေလာတန်းစီပြီးမဲပေးနေကြတာပါ။
အခုဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့ပဲမြန်မာနိုင်ငံသားတွေနဲ့ချင်းတိုင်းသားတွေအများဆုံးရှိနေတဲ့အင်ဒီယားနာပြည်နယ်ဘက်ကအခြေအနေကိုတင်ဆက်ပေးကြပါမယ်။အင်ဒီယားနာပြည်နယ်မှာရှိတဲ့ချင်းတိုင်းသားတွေအနေနဲ့ဒီရွေးကောက်ပွဲမှာဘယ်လိုမဲထည့်ကြမလဲဆိုတဲ့အလားအလာချင်းတွေနဲ့ပတ်သက်လို့ဒီအင်ဒီယားနာပြည်နယ်အင်ဂျင်နီယာပူလစ်မှာရှိတဲ့အမေရိကန်နိုင်ငံရေးလေးလာသူဒေါက်တာရူဒင်းကိုပြီးခဲ့တဲ့အချိန်ကပဲဗီဒီယိုရုပ်သံထုတ်လွှင့်မှုမှာသူ့ကိုတည်းရဲ့ဆက်သွယ်မိမြန်းထားပါတယ်ဒေါက်တာရူဒင်းရဲ့အမြင်ကိုကြည့်အောင်ပါ
ကျွန်တော်တို့အင်ဒီယားနာပြည်နယ်မှာမြို့တော်ဖြစ်တဲ့အင်ဒီယားနာပူလစ်မှာဗမာနိုင်ငံသား25,000လောက်ရှိပါတယ်အဲ့ဒါက25,000လောက်ကချင်းအမျိုးသားတွေဖြစ်ပါတယ်ဒုတိယမြို့တော်ဖြစ်တဲ့ Fort Wayne မှာဒီ1000နီးပါးသမားပြည်သားတွေရှိပါတယ်။ကျွန်တော်30လောက်ဒီ Indianapolis ကချင်းအမျိုးသားတော်တော်များများ2000 2000 2000 3000ပတ်ဝန်းကျင်ထဲမှာမဲပေးနိုင်တဲ့လူနိုင်ငံသားဖြစ်တဲ့လူက3000ကနေ4000လောက်ရှိမယ်လို့ကျွန်တော်ခန့်မှန်းပါတယ်။အတိအကျခန့်မှန်းဖို့ကတော့ခက်ခဲပါတယ်။အဲ့ဒီတည်းကကျွန်တော်တွေ့တဲ့လောက်ကတော့တော်တော်များများချင်းမျိုးသားတော်တော်များများ80ခိုင်နှုန်း90ခိုင်နှုန်းကလောက်ကတော့သမရထရမ်ကိုမဲပေးမယ်လို့ကျွန်တော်အထင်ပါတယ်အဓိကအချက်3 4ချက်လောက်ရှိမယ်လို့ကျွန်တော်ထင်ပါတယ်နံပါတ်1ကတော့ Christian value ပေါ့နော်ဒီ Christian ဒီကျွန်တော်တို့ချင်းမျိုးသားအများစုအားလုံးဒီပါကကျွန်တော်တို့ Evangelical Christian လို့ခေါ်တဲ့ဒီကျမ်းစာကိုကျမ်းစာတိုင်းလက်ခံမယ်ဆိုတဲ့ဒီ Evangelical Christian တွေဖြစ်ပါတယ်အဲ့ဒီရဲ့ value အရာကျွန်တော်တို့ဒီတတိယဖြတ်ချတာတို့ same sex marriage တို့ကိုဒါဆန့်ကျင်တဲ့ Christian အတင်းတော်တွေဖြစ်ပါတယ်အတော်တော်များများဒီဟာအတွက်ဒီသမရထမှာဆိုလို့ရှိရင်ဒီ Christian value ကိုဒါဒီထောက်ခံပေးမဲ့ဒီယက်တိပေးမဲ့သမရဆိုပြီးတော့အဲ့ဒါထောက်ခံတဲ့အချက်ဖြစ်ပါတယ်ဒုတိယတစ်ချက်ကတော့သ တမရထမြဲကျွေးကြော်တိုင်းအတိုင်း jobs ပေါ့နော်အလုပ်ကန်ဒါကျွန်တော်ပြောင်းရွှေ့လာတဲ့မြန်မာနိုင်ငံသားတွေအချင်းမျိုးသားတွေအနေနဲ့အလုပ်ကန်ကအင်မတန်အရေးကြီးပါတယ်အလုပ်ကန်ရရှိနိုင်ဖို့အတွက်အလုပ်ကန်ဖန်တီးပေးနိုင်မယ်လို့ညှော်လင့်တဲ့တမရထကိုထောက်ခံကြတဲ့အပိုင်းကိုကျွန်တော်တွေ့ရပါတယ်နောက်တစ်ချက်ကတော့ဒီအရှိလေပိုင်းကမွတ်စလင်အစွန်းရောက်ဒီဒီတောင်းချမ်းသူတွေပေါ့နော်အဲ့တော့တမရထမှနေပို့ပြီးတော့စွန့်ဆောင်ပြီးတော့ဒါနှိမ်သိမ်းနိုင်မယ်လို့ဒါထောက်ခံတဲ့အပိုင်းနောက်တစ်ခုကတော့ဂျေရုရှလင်မြို့ကိုဒါဣသရေလမြို့တော်အဖြစ်ကျင်းရတဲ့အပိုင်းကိုလည်းဒါချင်းမျိုးသားတို့ညောင်များထောက်ခံတွေ့ရပါတယ
်ဒါကတော့အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မှာရှိတဲ့အမေရိကန်နိုင်ငံရေးလေးလာသူဒေါက်တာရူဒင်းပြောဆိုသွားတာဖြစ်ပါတယ်တခြားမြန်မာနယ်အမေရိကန်နိုင်ငံသားတွေရဲ့မဲပေးမှုအခြေအနေနဲ့ပတ်သက်လို့လည်းဆက်လက်တင်ဆက်ပေးသွားဖို့ရှိပါတယ်
မအဆုမမရှင်ဒီကနေ့ကျင်းပမယ့်2020အမေရိကန်ရွေးကောက်ပွဲမှာမဲပေးကြမယ့်အမေရိကန်နိုင်ငံသားမြန်မာနယ်ပွားတွေဘက်ကနိုင်ငံအကြောင်းလဲဘလောက်မျှော်လင့်ချက်တွေရှိကြလဲနောက်မကြခင်မဲရလက်အဖြစ်ထွက်ပေါ်လာမယ့်ရွေးချယ်တင်မြှောက်ခံရမယ့်အမေရိကန်သမ္မတအပြောင်းလဲကအမေရိကန်ပြည်သူတွေအပါအဝင်ကမ္ဘာနဲ့မြန်မာအတွက်ဘလို့တက်ရောက်မှုတွေရှိနိုင်ပါမလဲဆိုတော့အမေရိကန်ရွေးကောက်ပွဲမှာကြိုတင်မဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲနေ့မှာမဲသွားပေးမဲ့သူတွေစတဲ့အမေရိကန်မြန်မာတွေရဲ့သဘောထားအမြင်တွေကိုကျွန်မဆူမွန်ကစူးစီးတင်ပြထားတာနားဆင်ပါရှင်။2020ပြည့်နှစ်နိုဝင်ဘာလ3ရက်နေ့ဒီကနေ့အင်္ဂါနေ့ဒေသစံတော်ချိန်မနက်9နာရီမြန်မာနိုင်ငံရဲ့စံတော်ချိန်ညနေ6နာရီခွဲကနေစလို့အမေရိကန်ပြည်ထောင်စုရဲ့အမေရိကန်သမ္မတကိုအမေရိကန်ပြည်သူတွေမဲပေးရွေးချယ်ကြမယ်ရွေးကောက်ပွဲကျင်းပနေပါပြီ။မြောက်ကိုရိုလိုင်းနာပြည်နယ်ချမ်ပါဟင်းမြို့ကမြန်မာအမေရိကန်ကိုအောင်တန်းကသူဒီကနေ့ဘာကြောင့်ရွေးကောက်ပွဲနေ့မှာကိုတိုင်သွားပြီးမဲယုံအထိမဲသွားပေးဖို့ဆုံးဖြတ်ရတာပါလေ
။နိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်တဲ့ဒီအစိုးရတရားပြောင်းလိုက်ဖို့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရတရားကနေပြီးတော့တာဝန်ကြီးမှုတာဝန်ခံမှုပေါ်မှာမိမိရဲ့မဲတပြားကနေပြီးတော့တန်ဖိုးရှိတဲ့အတွက်ကျွန်တော်တို့ကနေပါသွားရောက်ပြီးတော့မဲပေးမှာဖြစ်တယ်ဟလာ Republican လား Democratic လားအစိုးရဖြစ်မယ်မိသူပဲသမ္မတဖြစ်ဖြစ်ပေါ့နော် Trump ဖြစ်ဖြစ် Biden ပဲဖြစ်ဖြစ်တိုက်တဲ့လူဖြစ်ပါအားလုံးကလက်ခံအဲ့ဒါကဒီမိုကရေစီရင်းချက်တဲ့တိုင်းမျိုးရဲ့သဘောတဘာဝပဲကျွန်တော်ကိုယ်တိုင်ကမိမိတိုင်းနဲ့တည်းရပါတီကိုမဲပေးတဲ့အခါမှာရှုံးဒီဖြစ်စေ90ဖြစ်စေလက်ခံပါပဲဒါကဘာလို့ဆိုတော့ဒီနေ့အမေရိကန်နိုင်ငံကဒီအစိုးရတရားမိသူပဲလို့လို့ပြည်သူတွေပေါ်မှာတရားဝင်စိုးမှုရှိတယ်ဟာလာလူသားအခွင့်အရေးတွေကိုလေးစားလိုက်နာမှုရှိတယ်အားကောင်းမောင်းတန်တဲ့တိုင်းမျိုးပေါ်မှာနေနိုင်မယ်လို့လည်းယုံကြည်တယ်ဒါကြောင့်မလို့မဲပေးတာလည်းဖြစ်တယ်
နီဘရော့စကာပြည်နယ်အိုမဟာမြို့ကအမေရိကန်မြန်မာကုဆောညီညီကလည်းသူယုံကြည်လက်ခံတဲ့မူဝါဒတွေနဲ့ဆောင်ရွက်မှုကိုသဘောကျနှစ်သက်တဲ့ပါတီကိုဒီကနေ့နိုဝင်ဘာလ3ရက်နေ့မဲယုံမှာကိုယ်တိုင်မဲသွားပေးမှာပါ။
မဲပေးမှာတော့ကျွန်တော်ရီပက်ဘလစ်ကန်မဲပေးမှာပါဟုတ်ကဲ့။မစ္စတာထရန့်ကိုပဲကျွန်တော်ဆက်လက်ပြီးတော့ပဲအနိုင်ရစီစင်ပါတယ်။ဟိုရမယ်လို့လည်းကျွန်တော်တို့ကတော့မျော်လင့်ထားတယ်ယုံကြည်ထားတယ်သူ့ကိုကျွန်တော်တို့ဘာလို့ရွေးချယ်ရလဲဆိုတော့သူကဒီအလုံးမလုံးဖဲနဲ့အိမ်မှာနေပြီးတော့ဒီအစိုးရကပေးတဲ့ထောက်ပံ့ခြင်းတွေနဲ့စားနေတဲ့သူဆိုရင်တော့ဟိုထရန့်ကတိတ်မကြိုက်ဘူးဒါကျွန်တော်တို့ရဲ့အမြင်နောက်ကျွန်တော်တို့ပြန်ပါသာဝင်တယောက်အနေနဲ့လည်းပြောမယ်ဆိုရင်လည်းဒီလို same marriage တွေကိုလည်းသူကလုံးဝသူရှုံ့ချတယ်အဲ့ဒါကိုလည်းကျွန်တော်တို့ကဒါဘာသာရေးအရာကြည့်မယ်ဆိုရင်လည်းကျွန်တော်တို့ကတကယ်လက်ခံတဲ့အရာဖြစ်တယ်ဒါမဲ့သူရဲ့ပွန့်ပွန့်လေးလေးပြောတတ်တဲ့အရာတွေဟို president တယောက်အနေနဲ့တော့ပုံစံမချဘူးလို့ပြောပြမယ်ကျွန်တော်တို့အနေနဲ့ကြည့်မယ်ဆိုရင်တော့ဒါကပြောတဲ့နေရာမှာလည်းပြည့်ပြည့်စုံစုံနဲ့စကားတွေကိုလည်းကျွန်တော်တို့ကစိုက်တယ
်ပေါ့လန်ပြည်နဲ့ Oregon မြို့ကမြန်မာအမျိုးသားအမေရိကန်တအူးဖြစ်တဲ့ကိုရှိုင်းဦးကလည်းသူကိုယ်တိုင်ဂျိုတင်မဲပေးရွေးချယ်ခဲ့တဲ့ပါတီကိုနိုင်ငံကိုဦးဆောင်စေချင်ပါတယ်လို့ပြောပါတယ
်ကျွန်တော်ကတော့ Democratic ကိုမဲပေးတယ်ဂျိုးဘိုင်ဒန်ကိုကျွန်တော်သဘောကျတယ်ပေါ့နော်ဘာလို့လဲအဓိကကျွန်တော်ဂျိုးဘိုင်ဒန်ကိုသဘောကျတဲ့အကြောင်းရင်းကဆွန့်တက်လာတဲ့အချိန်မှာဒီစီးပွားရေးလေးပါလေဟိုကျွန်တော်စိတ်မပြောချင်ဘူးစမ်းနေတာဘာဖြစ်နေလဲဆိုတော့အမုန်းတရားလေးဖြစ်လာရဲ့ဗျနှစ်ချမ်းကတိတက်ကွဲသလိုဒီတိတာချင်းချမ်းမှုတွေဖြစ်လာတယ်အာရီပါဘလီကန်နဲ့ဒီဒီမိုကရက်တကားဆင်းရဲရတော့မှဟိုအရင်နဲ့အချိန်မျိုးသိမ်းမဟုတ်တော့ဟိုဒေါသတွေပါလာကြတယ်ကျွန်တော်တို့ညီအစ်ဆိုတော့တိုင်းပြည်ကအဲ့လိုမျိုးဖြစ်လာတဲ့အချိန်ဒီပုံမှာတော့ကျွန်တော်ကတော့မကြိုက်ဘူးဗျ။ဥပမာပြရလို့ရှိရင်ဒါမြန်မာနိုင်ငံလိုဖြစ်နေမှာပေါ့ဗျာ။အမျိုးသားရေးကတအုပ်စုဒါတိုင်းပြည်ကိုခင်းတဲ့ညီတောင်းလဲခြင်းနဲ့ဒီကတအုပ်စုဆိုတာမျိုးပေါ့။ဒါကြောင့်မလို့ဂျိုးဘိုင်ဒန်ကိုကျွန်တော်သမ္မတဖြစ်စေချင်တယ်။သူဒီလိုမျိုးဟိုနှစ်ချင်းကွဲနေတဲ့ကိစ္စလေးအမုန်းတရားလေးဖြစ်နေတဲ့ကိစ္စတွေကိုသူပြန်ပြီးတော့ကန့်ကွက်နိုင်မယ်လို့ကျွန်တော်ကယုံကြည်လို့ကျွန်တော်ဂျိုးဘိုင်ဒန်ကိုမဲပေးတာဖြစ်တယ်။
မရီလန်ပြည်နယ်မှာကြိုတင်မဲပေးခဲ့တဲ့အမေရိကန်မြန်မာတရုတ်ဖြစ်တဲ့ကိုဝနဝင်းသူကတော့အခုလက်ရှိကမ္ဘာ့ကာယရောဂါ COVID-19 ကမ္ဘာတဝန်းဖြစ်နေတဲ့အချိန်မှာအမေရိကန်မှာလည်းလူသိန်းချီထိခိုက်သေးဆုံးမှုတွေဖြစ်လျားတော့ဒီရောဂါပိုးကိုထိထိရောက်ရောက်ကာကွယ်ဆောင်ရွက်မှုတွေနဲ့စီမံပေးနိုင်တဲ့အစိုးရတွေကိုပို့ပြီးတော့လှူလာပါတယ်
ကျွန်တော်ကတော့ short term နဲ့တော့မျှော်လင့်တာတော့ဒီ COVID-19 ကိုပို့ပြီးတော့ထိထိရောက် manage လုပ်ဖို့ပေါ့နော်ဘယ်သူနိုင်နိုင်နောက်မြန်မာသစင်းရပြီးတော့ကျွန်တော်တို့မြင်းမြန်းကျန်းမာပြီးတော့ထိရပါပြတ်နိုင်အောင်မိသားစုနဲ့ပြန်ဆုံနိုင်အောင်အဲ့လိုမျိုးကျွန်တော်မျှော်လင့်ပါတယ်ဒီ year တော့နော်အဲရေရှည်တော့ကျွန်တော်ကတော့ဘယ်လိုခေါ်မလဲဒီ immigration issue တွေပါတက်ဆိုင်ကျွန်တော်ကတော့စီးပွားရေးကိုပိုစိတ်ဝင်စားတယ်ဆိုတော့ American နိုင်ငံကကမ္ဘာနံပါတ်1ကနေပြီးတော့တစ်ချိန်ချင်းရှော့ကြလို့ဖြစ်တာပေါ့နော်နိုင်ငံအကောင်းဆုံးပြန်ဖြောက်လို့စိတ်ပြင်းမာရဲ့အဲ့ဒါပါပဲဘယ်တမရတက်တက်ဒီဖြစ်ပြီးသမျှကိစ္စတွေကတော့ပြန်ပြီးကုစားဖို့ကတော့ကျွန်တော်တို့တိုးတက်ဖို့ကအချိန်တော့လိုပါပဲလေဘယ်တမရတက်တက်ပေါ့နော်ဒါပေမဲ့လက်တလုံးမှာကျွန်တော်ကတော့ညှော်လင့်လာတော့ဟိုဘယ်တမရတက်တက် AAC ပဲပြီးသွားစေချင်တယ်ငင်းငင်းကြင်ကြင်တရားမျှတစွာနဲ့ပြီးသွားစီချင်တယ်။စိုင်းကြီးပျက်စီးရတယ်ဒါမှတစ်နှစ်နဲ့ပြစ်တာတွေဟိုဘယ်လိုကောင်းလဲလူမျိုးရေးအစိုးရကမျိုးရေးကျွန်တော်မဖြစ်စေချင်ဘူးနော်
။နယူးယောက်မြို့ကနေပညာရှင်ကိုမိုက်ကယ်ကျော်သူကတော့အမေရိကန်နိုင်ငံအတွက်ရောမြန်မာအတွက်ပါပြောင်းလဲမှုတွေဖြစ်စေဖို့မျှော်လင့်ချက်အဖြစ်နဲ့ဘယ်ပါတီကိုမဲပေးဖြစ်ခဲ့ပါသလဲဆိုတာပြောပြပါတယ်။
ကျွန်တော်မျှော်လင့်ချက်အခုပေါ့နော်နံပါတ်1ကတော့လက်ရှိကိုယ်နေနေတဲ့တိုင်းပြည်အမေရိကန်နဲ့ပတ်သက်တဲ့နိုင်ငံရေးရာစီးပွားရေးရာလူမျိုးရေးရာမျှော်လင့်ချက်နဲ့နောက်တစ်ခုကတော့ကျွန်တော်တို့မြန်မာပြည်ရဲ့အရေးမှာလည်းဘယ်လောက်ရှိအမေရိကန်မှာကြောင်းနေဖြစ်လာမယ့်နိုင်ငံရေးအနေအချို့တောင်မှရှိတယ်ပေါ့နော်နှစ်ခုမျှော်လင့်ချက်ထားတယ်ကျွန်တော်တို့အနေနဲ့ကအခုလက်ရှိရွေးကောက်ပွဲမှာGOP Republican နေပြီးနိုင်ရေးချင်းနဲ့ကျွန်တော်တို့ principle ရရှိမယ်ဆိုရင်လက်ရှိRepublican Party ရဲ့ရက်တည်နေတဲ့အနေအထားမှာကျွန်တော်တို့ကပို့ပြီးတော့မှအားလုံးအတွက်အားမျှကြည့်ဖြစ်ဖြစ်လာမယ်လို့ပြောနေထားတယ်ဒါကြောင့်မို့လို့ကျွန်တော် Republican ကိုဒီနှစ်လဲပေးရပါတယ်နော်ချိန်မယ်ဆိုရင်ကျွန်တော်မြန်မာပြည်ဒီခု2015နဲ့2020ကြားမှာတော်တော်လေးဟိုအမေရိကန်ဘက်ကပြည်ထောင်မှာရှိတာခဲ့တယ်လို့ပြောလို့ရပါတယ်မြန်မာပြည်နိုင်ငံရေးအတွက်မှာလည်းအမေရိကန်မှာလက်ရှိတံမရနောက်ထပ်၄နှစ်ရှိနေတာမြန်မာပြည်မှာပုံမကောင်းမွန်တဲ့စီမံကိန်းတွေpolicy account ဖြစ်ဖို့ workable ဖြစ်စေနိုင်တယ်လို့မြင်တယ်
။ California ပြည်နယ် San Francisco မြို့ကကြိုတင်မဲဆန္ဒပေးခဲ့တဲ့ American မြန်မာတူဖြစ်တဲ့ဥက္ကူကိုလေးကလည်း American ဆိုရအုပ်ချုပ်မှုအပြောင်းအလဲကမြန်မာနိုင်ငံပေါ်မှာမူဝါဒရေးရာအကျိုးသက်ရောက်မှုရှိစေမယ်လို့ပြောလင်းပါတယ
်။ American ပြည်ထောင်စုမှာရှိတဲ့သမရယူကောက်ပွဲကအပြောင်းအလဲတွေဖြစ်နိုင်ပါတယ်။ United States မှာရှိတဲ့အခြေအနေတွေပဲပြောင်းလဲသွားอยู่နေမှာပဲနဲ့ကျွန်တော်တို့ foreign policy ပေါ့တက်တက်သမရပေါ်မူတည်ပြီးတော့ပြောင်းလဲသွားတာရှိတာပေါ့အဲ့ဒီကြောင့်မြန်မာပြည်ရဲ့အတွက်လည်းတောင်းနဲ့ကြောင်းလေခြင်းမျိုးဂျိုးဘိုင်ဒန်တို့နိုင်လာမယ်ဆိုလို့ချင်းတော့ဒီမိုကရက်တွေပေါ့ဒီမိုကရက်တွေကနိုင်ငံငယ်တွေရဲ့ဒီမိုကရက်တိဇေးရှင်းပရိုဆက်စ်တွေကိုဒီမိုကရက်တွေကစိတ်ဝင်စားတယ်အဲ့တော့ကျွန်တော်တို့ရဲ့ကြီးမားတဲ့မျှော်လင့်ချက်ကတကယ်လို့များဂျိုးဘိုင်ဒန်ဒီမိုကရက်တစ်ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်နိုင်ခဲ့မယ်ဆိုလို့ချင်းလည်းကျွန်တော်တို့ဗမာပြည်ရဲ့ဒီမိုကရက်တိဇေးရှင်းပရိုဆက်စ်နဲ့နောက်ပြီးပြည်သူတွေရဲ့စိတ်ဝင်စားမှုတွေပါပြောက်ရေးကိစ္စတွေအတွက် development ကိစ္စတွေအတွက်ကျွန်တော်တို့အတွက်အများကြီးနိုင်ငံရေးရအထောက်အကူတွေကျွန်တော်ကရနိုင်မယ်ထင်နဲ့ယုံကြည်တယ်ဒီ American company အကြီးကြီးတွေဗမာပြည်မှာ invest လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရှိမှာအလုံးလဲမဲ့ပြဿနာတွေလည်းပြည်လည်သွားမယ်နောက်တစ်ခုက after pandemic ကျွန်တော်တို့စီးပွားရေးကပ်ဆိုင်မှုပေါ်ကာဗာလုပ်နိုင်မယ်လို့ထင်တယ်အခုကအပြိုင် swing state လို့ဖြစ်နေတာပေါ့ Florida ကအဆုံးဖြတ်ပေးလောက်မဲ့သဘောမျိုးမှာရှိတယ်အဲ့တော့ကျွန်တော်တို့ကတော့ Democrat Joe Biden နဲ့ Kamala Harris တို့နိုင်ရင်မယ်လို့ပဲကျွန်တော်ကမျှော်လင့်ပါ
ကန်တကီပြည်နယ် Union ကအမေရိကန်ရောက်မြန်မာတူဖြစ်တဲ့ကိုအောင်ချိုဝင်းကတော့အမေရိကန်ရောက်ရွှေပြောင်းခြေချသူတွေရဲ့အရေးတရားမျှတမှုရှိတဲ့အခွင့်အရေးပေးတဲ့အစိုးရတည့်ရပေါ်ပေါက်ဖို့လိုလားပြီးတော့အမေရိကန်ရွေးကောက်ပွဲကိုပြစ်ပခမရှိငြင်းငြင်းချမ်းချမ်းအဆုံးသတ်စေချင်သူပါ
။ကြောင်းလဲနိုင်ငံရေးမှာငြင်းငြင်းချမ်းချမ်းနဲ့ကြောင်းလဲတာမျိုးပဲဖြစ်စေချင်တာပေါ့နော်။ငြင်းငြင်းချမ်းနဲ့အဆင်ပြေတယ်။ဗမာပြည်အတွက်လည်းအမေရိကန် support လုပ်ပြီးရောဗမာပြည်အတွက်လည်းငြင်းငြင်းချမ်းချမ်းအဆင်ပြေတယ်အဲ့ဒါကောင်းတယ်ဟုတ်။ဟုတ်ကဲ့ဖြစ်စေချင်ပါတယ်အမဟိုလူလူအတွက်ကိုဟိုတက်တောင်တက်တာစီးမြင်ဖြစ်စေခြင်းနဲ့ဒီမိုက်ဂရန့်တွေအတွက်လည်းတက်တောင်တက်တာနဲ့ဥပဒေရတော့ဒီနိုင်ငံအတွင်းမှာရှိပြီးသားလေရှိရဲဒါပေမဲ့တက်တောင်တက်တာနဲ့အဆင်ပြေပြီးတော့ဟိုငင်းငင်းချင်းချင်းအဲ့လိုဖြစ်မဲ့ဟိုပိုကောင်းတာပေါ့
ဒီကနေ့မှာတော့အမေရိကန်တို့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရင်းနဲ့ပြည်ပခန့်တွေမဖြစ်စေရေးလုံခြုံမှုအပြည့်အဝချထားခြင်းမှာအမေရိကန်မှာရှိနေကြတဲ့မြန်မာတွေလုံခြုံရေးအထူးသတိထားကြပါလို့ရွေးရောက်ပြမှာရဲလုံခြုံရေးတာဝန်ယူခဲ့သူကိုမိုက်ကယ်ကျော်သူကသတိပေးပါတယ်
ဟုတ်ကဲ့ကျွန်တော်အနေနဲ့အကြံပြုလိုတာကတော့ဖြစ်နိုင်ကျွန်တော်တို့မြန်မာလူမျိုးတွေမနက်ခင်းကနေစပြီးတော့တောက်ချန်နေတော့ဖြစ်တော့သွားလာနေနေစင်းနေလို့မြင်ပါတယ်အ to the pin, Nia, most of the Shinina, Pankona, and Mamalu, a team of Goram, you know. A question New York City, Masu, in a general school, and a Konoa, Pigari, a fan, Savi, a Pitabo, a lonely, you know, but the young heavy, you know, but your heavy go, or for Vioma, low people down, and Ajare, not a New York, nor a Shinyane, now made a taco, in Aku Vioma, but for low people, you know, in Hare. Shinina, so internal chances are on the Lua thing, and Yavi. ဒီမှာပြောပြပုံနဲ့လေကန်ဒီအပြင်ပေါ်မယ်ဆိုလို့ရှိရင်စာနာပြတဲ့လူတွေရှိနေတယ်လမ်းကြောင်းနဲ့တိုက်ဆိုင်မှုရှိရှိစစ်စစ်ကြီးကိုအကျဉ်းပြလိုပါတယ်။များသောအားဖြင့်ပြီးခဲ့တဲ့ဖြစ်ပေါ်ခဲ့တဲ့အကျဉ်းဖုံးတွေမှာရှိမယ်ဆိုရင်ကိုကမပြီးရဲ့လမ်းပေါ်ရင်လည်းလမ်းမှာကိုကစာနာပြမှုနဲ့ပိတ်နေရတယ်အကျဉ်းဖက်ရှိခံရတဲ့အခံတွေရှိခဲ့တယ်ဆိုလို့အမေရိကန်ရွေးကောက်ပွ
င်မယ်လို့ရွေးကောက်ပွဲလေ့လာသူတွေကယူဆထားကြပါတယ်ရှင်ကျွန်မဆုမမ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ဒီလိုရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
သမရရွေးကောက်ပွဲကျင်းပတဲ့နေ့ဖြစ်တာနဲ့အမျှအမေရိကန်ပြည်တော်စုတော်ကရွေးကောက်ပွဲသတင်းတွေကိုပဲလူတွေအားလုံးစိုက်နေကြပါလေဒီရွေးကောက်ပွဲမှာလူဘလောက်မဲပေးကြမလဲရွေးကောက်ပွဲရလဲနောက်ဆုံးဆုံးဖြတ်ကိုဘလောက်မြင်းမြန်းဆန်းဆန်းသိရမလဲအမေရိကန်ပြည်တော်စုရဲ့သမရဘသူဖြစ်လာမလဲဆိုတာကိုပဲစိတ်ဝင်စားနေကြပါလေမီရှယ်ခွင်းရဲ့သတင်းလောက်ကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုက်ဘူးပါဒီကောက်ပွဲမကျင်းပခင်နိုင်ပိုင်းလိုတဲ့အချိန်အထိသမ္မတဒေါ်နယ်ထရန့်ရောဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်တန်ရောဒီနိုင်ငံရဲ့သမ္မတသူတို့ဘာကြောင့်ဖြစ်တတ်တယ်ဆိုတာခဲစန္ဒရှင်တွေကိုခြားပြစည်းုံနေပါလေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရင်ဆိုင်နေရတဲ့အချိန်တိုင်းပြည်စီးပွားရေးပြန်ပြီးဥမော်လောင်းလှုပ်ဆောင်မဲ့စီစဉ်တွေကိုသမ္မတထရန့်ကမြောက်ကိုရိုလိုင်းနာပြည်နယ်မဲဆွယ်ပွဲမှာမနေ့ကလေးထားပြောဆိုပါတယ်ကိုဗစ် -19 ရောဂါကာကွယ်ဆေးတွေကြားခင်သတင်းပတ်တွေအတွင်းအများအပြားဖြန့်ဝေနိုင်တော့မယ်လို့ပြောပါတယ်ဂျိုးဘိုက်တန်ကနိုင်ရခဲ့ရင်ကိုဗစ်တက်ချက်ကြီးဘယ်မှမထွက်နဲ့ဆိုပြီးအမေရိကန်ပြည်ထောင်စုကိုကျင်းထောင်ကြီးတစ်ခုလိုလုပ်ပလိုက်လိမ့်မယ်လို့သမ္မတထရန့်ကပြည်ဆွေပွဲမှာပြောဆိုပါတယ်ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်တန်ကတော့ဗျမ်းမတာတွေ Twitter ကရေးသားချက်တွေဒေါသနဲ့တုံ့ပြန်မှုတွေအားလုံးပြီးဆုံးသွားပါပြီဆိုပြီး Ohio ပြည်နယ် Cleveland မြို့ကပြည်ဆွေပွဲမှာပြောဆိုပါတယ်လူထုစစ်တမ်းတွေမှာသူကသမ္မတထရန့်ရဲ့လူထုထောက်ခံမှုရှိကပြေးနေပါလေဒီကောက်ပွဲအခြေအနေဂျိုးတင်ခံမှန်းချက်တွေအရအမေရိကန်ပြည်သူ93သန်းကျော်ယူရိုပွဲမကျင်းပခင်မဲပေးပြီးပြီလို့ပြောပါရတယ်။2016ခုနှစ်ကအမေရိကန်ပြည်သူ138သန်းမဲပေးခဲ့တာကြောင့်အဲ့ဒီအချိန်ယူရိုပွဲမှာမဲပေးခဲ့တဲ့ရေအတွက်ထက်6800ခန့်လုံးမဲပေးပြီးပြီဖြစ်ပါတယ်။ချိုတင်မဲတွေပေးထားတဲ့ရေအတွက်မကြုံစဘူးများတဲ့အတွက်လဲဒီနေ့ယူရိုပွဲမှာမဲပေးတဲ့သူသန်း150လောက်အထိရှိနိုင်တယ်လို့တချို့ကခန့်မှန်းပါတယ်။အခုအချိန်ထိတော့ Republican ရော Democrat ရောနှစ်ဖက်စလုံးကသူတို့ဘက်ကသာနိုင်ဖို့ဒီကြလဲဆိုပြီးပြောတယ်ကြတော့မှမဲဆွဲတဲ့အခါမှာလည်းအရင်အစဉ်လာအချင်းတခြားပါတီအခိုင်အမာခြေကုပ်ယူထားတဲ့ပြည်နယ်တွေကိုထွက်ပြီးမဲဆွဲကြပါလေ။ထရန့်ရဲ့မဲဆွဲစီအိုရေးအကြီးတန်းအကြံပေးဂျေဆင်မေလာကဆိုရင်ထရန့်ဟာအရင်ဒီမိုကရက်တီကိုထောက်ခံသူများစုရှိတဲ့ပြည်နယ်တွေကလူမဲတွေလက်တင်အမေရိကနယ်ပွားတွေရဲ့ထောက်ခံမှုကိုပြတ်ထားတယ်လို့ PBC ရုပ်သံကပြောပါလေ
။ The entire electorate has shifted. The coalition
ဒီကောက်ပွဲမဲပေးတဲ့သူအလုံးပြောင်းလဲသွားတယ်။မြန်ပေါင်းအဖွဲ့တွေဆိုရင်လည်းဒီတလဲမှာအရင်နဲ့မတူတော့ပါဘူး။ Joe Biden ဆိုရင်1992ခုနှစ်နောက်ပိုင်း Republican တွေတခါမှမနိုင်ဘူးခဲ့တဲ့ Minnesota ပြည်နယ်ကို တနေ့ကသွားပြီးမဲဆွယ်နေပါတယ်။ဒါကပြည်နယ်တွေရဲ့ပြောင်းလဲတဲ့အခြေအနေပေါ်သူတို့ဘက်ကစိုးရိမ်နေတယ်ဆိုတာပြတာပါ
။ဒီမိုကရက်ပါတီဘက်ကလည်းသူတို့အနိုင်ရမယ့်အလှည့်ပြောင်းကိုဦးတည်နေပြီလို့အခိုင်အမာပြောနေတာပါ။အရင်တုန်းကရီပါဘလီကန်တွေလွယ်လွယ်ကူကူအနိုင်ရခဲ့တဲ့ပြည်နယ်တွေကအခုဆိုရင်နောက်ဆုံးအချိန်ထိချိန်နဲ့ပြောင်းရမယ့်ပြည်နယ်တွေဖြစ်လာနေပြီလို့ပြောပါတယ်။မကြာသေးခင်ဂျပန်အတွင်းကပဲဂျိုးဘိုက်တန်နဲ့ဒီမိုကရက်တစ်ပါတီဒုသမ္မတလောင်းကမလာဟဲရစ်တို့2016ခုနှစ်တုန်းကသမ္မတထရန့်ကိုထောက်ခံခဲ့ကြတဲ့တက်ဆက်စ်ဂျော်ဂျီယာနဲ့အိုင်အိုဝါပြည်နယ်တွေကိုသွားပြီးမဲဆွယ်ပါတယ်။ဘိုင်ဒန်ရဲ့မဲဆွယ်စည်းဝေးဆိုင်ရာအကြီးအကဲဂျန်ပေးအနီတာဒန်ကလူတွေကအကြောင်းလဲကိုလူချင်းနေကြပြီလို့ PBC ရုပ်သံကပြောပါတယ
် But if you look at the enormous enthusiasm
ကျွတ်တင်နေတဲ့အကြီးကျယ်စိတ်အားထက်သန်ပြီးစေးကြတာတွေကိုကြည့်နေမကြုံဘူးအောင်လူတွေအများပြားမဲပေးကြတာတွေ့ရပါတယ်လူတွေကိုယ်တိုင်မဲယုံတွေသွားပေးကြပါလိမ့်မယ်ရွေးကောက်ပွဲနေ့မှာလည်းလူတွေအရင်ကမမြင်ဘူးလောက်အောင်မဲပေးတာကိုတွေ့ရနိုင်ပါတယ်သူတို့ကအပြောင်းလဲကိုလူချင်းနေကြတာကို
ဒီကောက်ပွဲကြီးဘယ်သူနိုင်တယ်ဘယ်သူရှုံးတယ်ဆိုတဲ့ပြပြသားသားအဖြစ်ဘလောက်မြန်မြန်သိရမယ်ဆိုတာကတော့အသေးကြသေးပါဘူးကတ်ယောဂကုသမှုတွေကြောင်းခါတိုင်းနဲ့မတူတဲ့အချိန်တွေမှာထူးထူးခြားခြားကျင်းပရတဲ့ရွေးကောက်ပွဲမျိုးလဲဒီရွေးကောက်ပွဲရလက်အဖြစ်သိနိုင်ဖို့အမေရိကန်ပြည်သူတွေခါတိုင်းတဲ့ဘူဆောင်းရကောင်းဆောင်းရနေကြောင်းပါခင်ဗျာကျွန်တော်သိထားပြီပါ
သဘီအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မြမရွေးကောက်ပွဲအတွက်အလက်ရှိမှာကြိုတင်မဲတွေပေးနေကြပြီဖြစ်ပြီးအဆင်မပြေတာတွေ၊ပြည့်ဝဲမဲပေးဖို့မဟုတ်တာတွေစတဲ့အခြေအနေအမျိုးမျိုးကိုလည်းကြားသိနေရပါတယ်။ဒီအခြေအနေရဲ့ရနဲ့ပတ်သက်ပြီးရွေးကောက်ပွဲစောင့်ကြည့်နေလာသူတွေလက်ရှိအခြေအနေတွေးရှိထားသမျှအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲကိုစောင့်ကြည့်နေလာနေကြတဲ့မြူးမြမဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာသိန်းမန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုလို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။မနက်နေ့တင်းနဲ့ကိုတက်မြတ်စုဒီဝေဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါရှင့်။
ပထမဦးဆုံးကျွန်တော်လက်ရှိကြိုတင်မဲ့ပေးနေတဲ့အခြေအနေလေးကနေစလိုက်ချင်ပါတယ်။မနက်နေ့တင်းတို့လီလာထားသလောက်ကျူတင်မဲ့ပေးနေကြတဲ့အခြေအတွက်ကိုဘယ်လိုများပြောနိုင်ပါလိမ့်လဲခင်ဗျာ
ဟုတ်ကဲ့ဆရာဟုတ်အခုဒီကျူတင်မဲ့တွေကတော့ဒီလက်တက်လုံးမှာဒီဟိုပေါ့အောက်တိုဘာ29ရက်နေ့ကနေပြီးတော့ဒီနိုဝင်ဘာလ5ရက်နေ့အထိကိုအသက်60နဲ့အထက်ပေါ့နော်အဲဒီတက်ကြီးပိုင်းတွေကိုကျူတင်မဲ့တွေစောက်နေတယ်နောက်ချက်ကကျတော့ဒီမဲဆန္ဒနယ်ပြင်ပပေါ့နော်ဒီကိုဗစ်အခြေအနေကြောင့်မို့လို့မိမိရဲ့မဲဆန္ဒနယ်ကိုမပြောင်းနိုင်တော့တဲ့မဲဆန္ဒနယ်ပြင်ပရောက်သူတွေအတွက်ကိုကျွန်တော်တို့အောက်တိုဘာလ25ရက်နေ့မှာနောက်ဆုံးထားပြီးတော့ဒါရေကောက်ပဲကော်မရှင်ကကျူတင်မဲ့တွေကောက်ခဲ့တယ်ပေါ့နော်အဲကျူတင်မဲ့ကအခု2မျိုးရှိနေပြီနောက်ဒီကြားထဲမှာတော့ဒီအချုပ်မဲတို့နောက်ပြီးတော့အမတော်သားမဲတွေပေါ့နော်အဲ့ဒါမျိုးတွေကတော့ဒီကောက်လက်စားတွေကောက်ပြီးသားဟာတွေရှိရဲဆိုတော့အဲကျွန်တော်တို့ဒီ5ရက်နေ့လောက်မှပဲဒီဟိုပေါ့ကိန်းငန်းနေအားလုံးထွက်လာမယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာမမျက်နှာတင်တဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့ဝင်အနေနဲ့ရောလက်ရှိကြိုတင်မဲ့ပေးနေတဲ့အခြေအနေကိုတတိချာချာစောင့်ကြည့်လေ့လာခွင့်ရပါသလား
အများစုတော့ရတယ်ရှင်ဟုတ်အများစုတော့ရတယ်ဆိုတော့ကျမတို့ကတော့ဒီဟိုပေါ့ဇူလိုင်လအကုန်မှာဒီရွေးကောက်ပွဲကော်မရှင်ကနေပြီးကျမတို့ဒီဟိုပေါ့နော်တနိုင်ငံလုံးအနေနဲ့ဒီလေ့လာစောင့်ကြည့်ခွင့်ကိုကျမတို့ရှောက်ထားခဲ့တယ်ရှောက်ထားခဲ့ပြီးတော့ကျမတို့ဒီဟိုပေါ့ဩဂတ်စ်လဒုတိယပတ်လောက်ကနေစပြီးတော့မှဒီလေ့လာဖြစ်တယ်ပေါ့နော်အဲ့တော့ဒီအခြေအနေတွေကတော့ဒီအများစုတော့ဒီလေ့လာခွင့်တော့ရပါတယ်ဒါပေမဲ့လည်းပဲအချို့နေရာတွေမှာတော့ဒါရကြေးကော်မရှင်တွေရဲ့ဒီဟိုပါပေါ့နော်ဒီပြတင်မဲ့ပေးတဲ့နေရာမှာဒီလိလာသူတွေရှိလို့ရတယ်ဆိုတာမျိုးကိုမသိတဲ့ဒီနေရာအချို့လည်းရှိနေတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်မို့လို့တော့ဒီရှင်းပြရတာပြောဆိုရတာဒီညှိနှိုင်းဆောင်ရွက်ရတာမျိုးတွေရတော့ရှိနေသေးတာပေါ့လေ
ဟုတ်ကဲ့ကိုတမ်းမြတ်ဆူကကြတော့ကနောင်အင်စတီကျူအနေနဲ့ကမန္တလေးတိုင်းဘက်မှာကိုတမ်းမြတ်ဆူကလှုပ်ရှားလုပ်ဆောင်နေတာပေါ့နော
်ဟုတ်ကဲ့ဆရာ
ဆိုကိုတမ်းမြတ်ဆူရဲ့မန္တလေးတိုင်းဘက်မှာရောအခုလက်ရှိကြိုတင်နေပေးနေတဲ့အခြေအနေအကြမ်းချင်းဘယ်လိုရှိပါလဲပေးတဲ့လူအချင်းအတွက်စသည်အားဖြင့်
ဟုတ်ကဲ့ခင်ဗျဒီအကြမ်းများအဖြစ်ပြောရရင်တော့ဟိုကျွန်တော်တို့ဒီကျွတ်တယ်ပေးတဲ့လုံမောင်းစင်းရတော့ကျွန်တော်ဒီချိန်မှာတော့ browser ကမပြီးသေးတဲ့အတွက်ကျွေးကျွန်တော်တို့မသိနိုင်သေးဘူးခင်ဗျဒါပေမဲ့ဒီလက်ရှိနေသားမှာတော့ COVID-19 လည်းဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မို့ဒီကျွတ်တယ်ပေးတဲ့သူအရေးအတွက်ကဒီထင်သားလာတယ်မျက်မှတ်ထားတဲ့တော့ပုံများနေတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီဘယ်လိုလဲဆိုတော့ဒီရုပ်ောက်ွဲမဲပေးတဲ့နေ့မှာပေါ့နော်မဲသွားပေးရမှာပေါ့အများစုကကြောက်နေတာဖြစ်တဲ့အတွက်ကြောင့်မို့ကျွတ်တယ်မဲပေးတဲ့အပေါ်မှာပို့ပြီးတော့အာယုံဆိုင်ပြီးတော့ပေးကြရပြီတချို့နေရာတွေမှာတော့ဒီမဲပေးတဲ့ရခိုင်တုံးအမျိုးမှန်ထားတဲ့ပုံတော်တော်များများပေးနေကြတာကိုတွေ့ရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကိုသမက်ဆိုးရမန္တလေးတိုင်းဘက်မှာရောရေကောက်ပွဲစောင့်ကြည့်လာသူတွေအနေနဲ့ လုံဆောင်ခွင့်အခြေအနေဘယ်လိုရှိတယ်လဲဒီဒီစကြာစနစ်တကျလေ့လာခွင့်ရပါရဲ့လား
အဲ့တော့ခုနစမမမြန္နတာပြောသလိုပဲပေါ့နော်ကျွန်တော်တို့တချို့နေရာတွေမှာတချို့နေရာမှာဆိုတော့အဓိကတော့ရက်ကြီးကွန်မရှင်ဖွဲ့ဝင်နေတဲ့တော့ဒီနားလေသိရှိမှုအပိုင်းကြီးရွေးကောက်ပွဲလေးလာဆောင်ကြီးသူတွေအခမ်းကဏ္ဍကိုနားလေလက်ခံတပေါ်ပေါက်နိုင်တဲ့နည်းနည်းဟာလေးတွေအနည်းငယ်အားနည်းနေလေးတာတွေ့ရတယ်အဲ့လိုမျိုးအားနည်းနေတဲ့အချိန်မှာဗာတွေ့ရလဲဆိုတော့ဥမာရွေးကောက်ပွဲလေးလာဆောင်ကြီးရဲ့အဆောင်ကြီးတဲ့သူတွေကိုသူတို့အနေနဲ့အောင်ကြီးလေးလာခွင့်ဒီဝင်ခွင့်မပေးတာမျိုးတွေဖြစ်တဲ့ဟာမျိုးတွေမှာတော့ညီနိုင်ကျွလုံးဆောင်လာတာမျိုးတွေတွေ့ရတယ်။ဒါပေမဲ့တစ်ချက်တစ်ခါတလေရောက်လည်းထူးခြားတာကဒီကျွတမဲကိစ္စတော့ဒီကိစ္စဆိုတော့ဒီ process ကိုသွားကြည့်တဲ့အခါမှာတချို့ information ဒီသတင်းချက်လက်တွေဒီရုပ်ောက်ဝဲပေါ်ရှင်ဖွဲ့ဝဲတွေဒီမှာရယူတဲ့အခါမှာဒီတချို့နေရာတွေမှာတော့ရယူဖို့ခက်ခဲတာမျိုးတွေတွေ့ရတယ်ပေါ့နော်။ဟုတ်ကဲ့ဆို
โอเคဆိုတော့မင်းနဲ့တော့ဒီလက်ရှိအချိန်အထိပေါ့နော်ကျွန်တော်တို့ကျွတင်မဲပေးတဲ့အချိန်နဲ့ပတ်သက်ပြီးတော့အလားတရင်တွေလည်းကျွန်တော်တို့တရင်တော့တွေကနေပြီးတော့ပို့ကြတာတွေတွေ့ရပါတယ်။တခြားတရင်ဌာနတွေကရေးလိုက်လည်းတွေ့ရပါတယ်။ဆိုတော့ပြဿနာလေးတွေတွေ့ထားရတယ်ပေါ့နော်။ဆိုတော့မင်းနဲ့တော့တင်းတို့ကတော့ဒါတိတိကျကျစနစ်တကျလေ့လာတဲ့လူတွေစောင့်ကြည့်တဲ့လူတွေဆိုတဲ့အခါကျတော့အခုအချိန်ဒီမင်းများနဲ့နာတင်းတို့ကျူတင်မဲပေးတာမှာဟလားဘယ်လိုအချိန်ဒီအခက်အခဲပြဿနာလေးတွေတွေ့ထားပါလဲ။
အော်ဒီအခက်ခဲအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အဓိကတော့ဟိုပါပေါ့ဒီအချို့သောနေရာတွေမှာဒီ new web မဲ business မဖြစ်နေဘူးပေါ့နော်အဆိုတော့ဒီကောင်ကဒီမဲရုပ်အနေထားတောင်းတော်၎င်းအဲသူမဟုတ်ပြက်လက်တချို့ကြတော့လည်းဒါအဆင်ပြေတဲ့နေရာမှာပေးတယ်အိမ်ကြီးမှာသွားကောက်တယ်အဲ့လိုမျိုးဆိုတဲ့အချိန်မှာအဒီဥပဒေကိုမတိအရှိမှုကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဒါမှမဟုတ်ဒီ logistic ပိုင်းဆိုင်ရာအခက်ခဲကြောင့်ပဲဖြစ်ဖြစ်အတချို့နေရာတွေမှာတော့ဒီ new web မဲပေးတဲ့ပုံစံမျိုးမရှိဘူးဆိုတာကိုတွေ့ရတယ်နောက်ချက်ကကြတော့ဒီဟွာပေါ့တချို့နေရာမှာဆိုရင်ဒီဟွာပေါ့မဲလက်မှတ်တွေမှားသွားတာမျိုးပေါ့နော်အမှမဲစနတ်နဲ့တင့်တဲ့နှင်းနဲ့ဒီလိုမှားသွားတယ်ဆိုတော့ပုံစံမျိုးလေးတွေတွေ့ပြီးတော့မှာဒါမဲပေးမှုရဆိုင်လိုက်ရတယ်ဆိုတော့အနေထားမျိုးလေးတွေတော့ရှိတယ်ဒါကျွန်တော်တို့ရာခိုင်နှုန်းအနေနဲ့ကတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့ဒီ observation ပြန်ပို့ပြီးမှာ percentage နဲ့တော့တွက်လို့ရမှာပေါ့နော်ဒါတော့ကျွန်တော်တွေ့ရှိချက်လေးကိုအချင်းချုပ်လေးပဲပြောတာဖြစ်ပါတယ်နောက်ချက်ကကြတော့ကျွန်တော်တို့ဒီကြိုတင်မဲကောက်တဲ့နေရာမှာတချို့သောနေရာတွေမှာဒီ observation မရှိနေဘူးပေါ့နော်ဒီရွေးကောက်ပွဲဒီလိလသူတွေတော့ပြောဒီနိုင်ငံရေးပါတီတွေပေါ့နော်နိုင်ငံရေးပါတီတွေလည်းမရှိတဲ့နေရာမျိုးလေးတွေလည်းတွေ့ရတယ်ဆိုတော့အဲ့လိုနေရာမျိုးမှာကြတော့ဒီဟိုပေါ့တခါခါလေးကြလို့ရှိရင်တော့ဒီဟိုပေါ့ဒီကုလင်းမင်တာမှုဟိုဖြစ်ရလားဒါမှမဟုတ်လို့ရှိရင်ဒီဟိုမတိလိုက်ရဘူးဆိုတော့အပိုင်းမျိုးလေးတွေကိုတော့တချို့သောကုသလေလောက်နေရပြန်ပြီးတော့မှပြောကြတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေလည်းတွေ့ရတယ်တနည်းနဲ့တနည်း issue ကတော့မတူဟိုအချို့နေရာတွေမှာကြတော့ခုနလိုဒီမဲဘုံကိုဒီတဲ့ဝါတဲ့နေရာမှာဒီမှာထားမလဲပေါ့နော်ဥပမာဆိုကျွန်တော်တို့ဒီရွာတရွာကကျွန်တော်တို့ရဲ့ observer ကတင်းပို့တာဆိုရင်သူကဒီဟိုပေါ့အုပ်ချုပ်ရေးမှုအိမ်မှာထားတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့အဲ့လိုမျိုးဆိုလို့ရှိရင်တော့ဒါလုံလုံစိတ်ချမှုရှိပါမလားဆိုတဲ့ဒီဆိုရင်ပူပန်မှုတွေနောက်ပြီးတော့ဒီလုံလုံရေးချိုးပြတ်တဲ့ဟာမျိုးတွေပေါ့နော်အဲ့လိုပုံစံမျိုးလေးတွေတွေ့ရတယ်နောက်တစ်ခုကဒီ voter slip လေးတွေပေါ့နော်ဒီမဲ slip လေးတွေမှာနာမည်တူတဲ့ဟာလေးတွေပေါ့လေအဲနာမည်တူနေတယ်ဆိုတော့ဒီမဲနှစ်ခါသုံးခါပေးတာမျိုးလေဖြစ်သွားနိုင်တယ်ဆိုတော့ဒီတချို့တော့ဒီဟိုပါပေါ့အခြေခံအခက်ခဲလေးတွေကိုတော့ကျွန်တော်တို့ဟိုတွေ့နေရတယ်ပေါ့နော
်ဟုတ်ကဲ့ကိုတမက်ဆိုလို့မန္တလေးတိုင်းဘက်မှာရောခုနကလိုအလားတူပြဿနာအခြေအနေမျိုးတွေဘာတွေများတွေ့ထားပါလဲ
ဟုတ်ကဲ့ဆရာရေဒီအများဆုံးကတော့ပုံစံတွေကတော့တိတ်ပြတော့အရင်ကွဲလွဲတာတော့မတွေ့ရပါဘူးနော်တနိုင်ကလုံးဖြစ်နေလို့ဖြစ်နေတယ်ဒါလည်းဆိုတော့ဒီကျွတ်တက်ဒီကျွတ်တမဲဘုံနေဒီစီးတဲ့ဒိတ်ဒီပြတ်နေတဲ့ကိစ္စတွေပေါ့။ဘာလို့မျိုးကိစ္စတွေရှိရပြီးရင်ဒီတချို့နေရာတွေမှာတော့ဒီကျွန်တော်တို့တွေ့ရှိရတာဘာလဲဆိုတော့အဲဒီရုပ်ောက်ပွဲကော်မရှင်အဖွဲ့ဝင်တွေကကိုယ်တိုင်ဝင်ပြည့်တော်လကောင်ဒီပါတီကနေပြီးတော့ပါတီအေဂျင့်တွေကတော့လကောင်ပေါ့နော်ဝင်ပြီးတော့တစ်စိတ်လုံးထုတ်ပေးတဲ့ဟာမျိုးတွေအားလည်းမလွယ်ဆောင်လွယ်မဆောင်ပြေပေါ့နော်လုံဆောင်နေတာမျိုးတွေဒီအများစုတွေ့ရတယ်ပေါ့နော်အဲ့တော့ဒီဒါတွေပြင်ပါအများစုတွေ့ရလဲဆိုတော့တချို့နေရာတွေမှာကဒီရက်ကြီးကော်မရှင်တွေနေအနေနဲ့ကပေါ့နော်အဲဒီကော်မရှင်ဘက်ကအတိအကျနေတော့တချို့လုံထုံးလုံးနေအပိုင်းမှာဟောသူတို့အနေနဲ့ဒီမကြည်လေရလဲဖြစ်ကောင်းဖြစ်မယ်ပေါ့နော်ဒီလုံထုံးလုံးနေတွေမှာပိုင်နေတဲ့အချိန်မှာဒီလုံထုံးလုံးနေတွေအတိုင်းနီးစနစ်တကျမလုပ်တော့ဘဲနဲ့မယုံနေတဲ့မှာမရှိတဲ့သူတွေရှိနေတာမျိုးတစ်သိတုံးနေဝင်မထုတင်တဲ့နေရာတွေမှာဝင်ထုနေတာမျိုးလေးအများစုတွေ့ရတယ်အဲ့တော့ဒါကိုကျွန်တော်တော့ဒါလို့ယူဆလဲဆိုရင်ဒီ COVID-19 အခက်အခဲကြောင့်လည်းဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ COVID-19 ကြောင့်ဒီပညာပေးမှုတွေအားနည်းသွားတယ်လို့ကျွန်တော်တို့ယူဆတယ်အဲ့တော့ဒီမေတ္တာရှင်ပြည်သူအနေနဲ့လည်းသူတို့ဘယ်လိုလုပ်ရမလဲဆိုတဲ့အမျိုးတွေကိုနားလည်နိုင်မှုတိုင်းမှာအားနည်းသွားတယ်ပေါ့နော်အဲ့တော့ဒီကော်မရှင်အဖွဲ့ဝင်အနေနဲ့မှာလည်းအားနည်းကောင်းလည်းနည်းနိုင်တယ်ပေါ့နော်အဲ့တော့အဓိကတော့ဒါ COVID-19 ရဲ့ရိုက်ခတ်မှုတွေကအနေပေါ်ဖြစ်လာတဲ့အကျိုးဆက်လို့ကျွန်တော်တို့ ကျူးဆတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုမင်္ဂလာနေတဲ့ဖြစ်တဲ့ပြဿနာတွေကတော့ issue တွေပေါ့နော်ဖြစ်တဲ့အကြောင်းအရာတွေကတော့မျိုးစုံပါပဲဥပမာစာအိတ်ကိစ္စလည်းပါတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေမှာကျွန်တော်တို့တနိုင်ငံလုံးအနေနဲ့ရေပုံရခြုံပြီးတော့ပြောမယ်ဆိုရင်အစမပြေဖြစ်တဲ့တက်တနာတဲ့လူပြောလို့ရတဲ့ကိစ္စလေးတွေမှာရေပုံရကြတဲ့ဘုံတူတဲ့အဓိကအကြောင်းအရာတနိုင်ငံလုံးမှာကြကြပြန့်ပြန့်လူမျိုးဖြစ်နေတဲ့အကြောင်းအရာကဘာဖြစ်မလဲမမြင်နိုင်လားဗျ။အ
များစုဖြစ်တာဆိုရင်တော့ခုနဒီစာအိတ်ပွင့်တာတို့နောက်တစိတုံးနဲ့ဟိုဟာဒီအမှန်ချစ်တာတို့နော်ဒီမဲရုပ်မူလက်မှတ်ပါတာမပါတာအဲ့လိုမျိုးလေးတွေတော့ရှိတာပေါ့နော်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ကတော့ဒီပြည်အောင်ကြီးတော့ပဲကော်မရှင်ကနေပြီးတော့မှဒီအမှန်ချစ်တာပဲဖြစ်ဖြစ်စိတ်တုံးထူတာပဲဖြစ်ဖြစ်ဒါတွေကိုပင်မဲမလုပ်ပဲနဲ့အဲ့ဒီပြန်ပေးမယ်ပေါ့နော်အဲ့ဒီဟိုကလုတ်ပေးမယ်လို့ပြောတဲ့ခါကျတော့လေဒါအဆင်ပြေသွားတဲ့ဟာမျိုးတော့လည်းရှိနိုင်တယ်ဒါမှလည်းအကောင်းဆုံးကတော့ဒီရက်ပိုင်းမှာဒီတူတင်မဲနဲ့ပတ်သက်တဲ့ကိစ္စရက်တွေကိုတောက်လျှောက်ဒီအတန်မှန့်ပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးဒီတိုင်းပြည်နယ်တိုင်းကော်မရှင်တွေကနေပဲဖြစ်ဖြစ်ဒီရက်ကြီးအဆင်တွေကိုအမြန်ရောက်သွားနိုင်အောင်ပေါ့နော်အဲ့ဒီဟိုကပို့ပြီးတော့မှဒီ communication mic ကိုပို့လုတ်တင်လို့အထင်တယ်ဒီမှာလေ
ဟုတ်ကဲ့တစ်ဆက်တည်းမင်္ဂလာတင်ရရင်အရင်ဒီမေးခွန်းဖြေပါအောင်ဆိုတော့အခုဖြစ်တဲ့စင်ပြေမှုတွေတက်တနာလေးတွေဒီဟလာတမင်ရည်ရွယ်ချက်နဲ့ဖြစ်တဲ့တက်တနာတွေလားဒါမှမဟုတ်ရင်လုံနီးကင်နီးလုတ်တက်လုတ်ကင်နိုင်စွမ်းမှာအားနေတာလားတော့ကျွန်တော်မလုတ်တက်မကင်တက်လို့ဖြစ်တာလားဘလူကြောင့်အဓိကဒီလိုအားနေချက်တွေဖြစ်တာလဲ
ဟုတ်အဲ့တော့ဟိုဟာပေါ့နှစ်ခုလုံးဖြစ်နိုင်တာပေါ့နော်ဒါမဲ့ဟိုကျွန်မကတော့အများအားဟိုအများအစုကိုအကောင်းမြင်တဲ့ဟိုလူဆိုတဲ့ခါကျတော့ဟိုဒီဟာကဒီလုံနီးကင်နီးအော်မတိလိုက်တာရယ်အာနောက်ပြီးတော့ဒီဟိုရုပ်တရက်ဒီဆောင်ရရတာပေါ့နော်ဥမာအဖြစ်အစီအစဉ်မရှိဘဲနဲ့အာဒါဒီတူတင်မဲဆိုတာလည်းဖြစ်လာတယ်ဒီလိုချင်းနေတွေဖြစ်လာတယ်ဆိုတော့အာဒီအမားရင်းတွေဖြစ်နေတယ်လို့ကျွန်မယူဆတယ်အဲတကယ်တမ်းဟိုပေါ့ဘယ်လောက်ထိရွေချက်ရှိရှိနဲ့အဘလိုဟာမျိုးဖြစ်တယ်ဆိုတာတော့ကျွန်မတို့ကဥမာဆိုရင်တချို့အမှုတွေဆိုရင်တော့တိုင်ကြားနေပေါ့နော်အခုဆိုတာရေကောက်ပွဲတာတိုင်းစစ်နေအပြင်းနယ်စစ်နေကိုတိုင်ကြားချက်ဖြစ်တယ်နောက်အဲ့လိုမျိုးဒီဖွင့်တာရှိမယ်နောက်ဒီစစ်တပ်ညီနိုင်ကော်မတီကိုသွားတာရှိမယ်အမျိုးမျိုးပေါ့လေဆိုတော့အဲ့လိုဟာမျိုးတွေကတော့ကျွန်မတို့ကဒီဟိုပေါ့ဒီ investigation လုပ်ပြီးတဲ့အထိပေါ့နော်ဒီစုံစမ်းစစ်ဆေးပြီးတော့အဲဒီဆုံးဖြတ်ချက်ချတဲ့အထိကိုအဲဒီဆောင်ကြည့်ရမယ်လို့ထင်နေပေါ့နော်ဘာပြောဒီလိုမျိုးအပြောင်းလဲမှာတော့ဒါအခွင့်အရေးကိုရယူခြင်းနဲ့အဲဒီကိုယ်စားလှယ်လောင်းတော့မဟုတ်တာထောက်ခံတဲ့သူအုပ်စုဆိုတာကဒါဘင်းမြန်မာမျိုးမဆိုရှိနေတာပေါ့နော်ဘာလို့စနစ်တစ်ခုကအဲဒီစနစ်တကျဖြစ်နေတဲ့အနေအထားကနေပြီးတွေ့ဖယ်သွားပြီဆိုလို့ရှင်တော့ဒါဒီလိုဟာမျိုးကတော့ကြုံလာနိုင်တယ်ဆိုတော့နှစ်ခုစလုံးရှိနိုင်တယ်လို့ကျွန်မတို့ဒါဟိုတမတ်တယောက်တည်းအနေနဲ့မြင်နေပေါ့နော
်ဟုတ်ကိုတမန်ဆိုရောဘလို့ထင်လဲဒီဒီလက်ရှိဖြစ်နေတဲ့အခြေအနေတွေကဟလာရွေးချက်ရှိရှိလားဒါမှမဟုတ်မလုတ်တဲ့မကင်တတ်လို့လားဘာကြောင့်လဲကိုတမန်ဆိုမြင်ရအောင
်အဓိကတော့အများအစုကတွေ့ရတာတော့ဟိုတမင်ရွေးချက်ရှိရှိလုံနေတဲ့ဟာမျိုးတွေလည်းစပါကောင်းပါနိုင်တယ်ခုနလိုလုံထုံလုံကြီးတွေမှာဟိုဒီညွန်ကြချက်တွေကဒီထုတ်ပြန်တဲ့ဟာတွေကဒီဟိုပါဘောနော်အရန်ညံစမ်းနေတဲ့ကိစ္စမျိုးတွေရှိတယ်ဘောနော်အဲ့လိုဟာမျိုးတွေမှာရကြွေးအဖွဲ့ဝင်နေနေမတိလိုက်တဲ့ခါမှာဆုံးတဲ့ချက်အမှားမျိုးတွေချမိတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်တစ်ချက်ဖဲကျွန်တော်ဟောတန်တရားဒါကျွန်တော်အနေနဲ့တူတီတော်အနေနဲ့ဒါမေသနာရှင်ပြည်သူအနေနဲ့နဲတန်တရားရှိနေတဲ့ကိစ္စအုံးမှာဒီမဲချွတ်တဲ့မဲပုံချစ်ပိတ်တဲ့မဲပုံချိုးတွေတက်တဲ့ဟာမျိုးပါမျိုးတော့ကျွန်တော်နေတာမျိုးဆိုရင်တော့ဒီဘယ်လိုပြောမလဲဒါတည်းတမင်ရည်ရွယ်ချက်ရှိရှိပဲလုပ်နေလာလားဆိုတဲ့ဟာမျိုးတော့ဒါတန်တရားဝင်ပြီးတယ်ပေါ့
ဟုတ်ကဲ့ကိုတမ်းမြတ်ဆိုကတော့ဒီဖြစ်တဲ့အဓိကအခြေခံအကြောင်းရင်းကိုခုနလိုပညာပေးမှုအားနေတာတင်နန်းပေးမှုတင်နန်းနေပါလေလို့ပေါ့နော်စနစ်တကျသူတို့အချိန်ယူပြီးတော
့
လုပ်တာကြီးအားနေခဲ့တယ်လို့ကိုတမ်းမြတ်ဆိုကသုံးသပ်တယ်မင်းရနနာတင်ကရောဘယ်လိုသုံးသပ်တယ်ဒီလိုအခြေအနေတွေဖြစ်ရတာကအဓိကဘာအကြောင်းကြောင့်အခုလိုအားနေချက်တွေအတန်တွေတော်တော်များများထွက်လာတယ်လို့ကျွန်တော်တို့မညာနေနာတင်ယူဆတယ
်။ဟိုကပေါ့အဓိကတော့လေကျွန်တော်တို့ကမေသနာရှင်ပညာပေးလုပ်ငန်းကိုလုပ်နေတဲ့အုပ်စုတွေအများကြီးရှိရယ်ပေါ့နော်။အဲသို့တော်လည်းပဲအဲ့ဒီဟာကကျွန်တော်တို့ဘာလဲဆိုတော့အာဒီရွေးကောက်ပွဲနေ့အတွက်ပေါ့ရွေးကောက်ပွဲနေ့မှာဘလို့မဲပေးမလဲအာဒီဘေးဟာဆိုရင်တော့ခိုင်လုံမဲဖြစ်မယ်ပယ်မဲဖြစ်မယ်အာနော့ဆတ်တက်ဖြစ်ဒီမဲယုံဖွင့်တဲ့အချိန်ပိတ်တဲ့အချိန်အဲဒါမျိုးတွေပေါ့နော်အဲဆိုတော့ဒီ Democracy စနစ်ရဲ့အာဒီအခြေခံသဘောတရားတွေဒါမျိုးတွေကိုရက်ဖက်အဖွဲ့စီတို့အများပေးကြတယ်ပေါ့နော်ကျွန်တော်တို့ဒီ New Myanmar Foundation ဆိုလဲလက်ထနာရှင်ပညာပေးလုပ်ငန်းတွေလုပ်နေတယ်ပေါ့နော်ဒါပေမဲ့သို့တော်ချွတ်တင်မဲတက်ကကြတော့ကျွန်တော်တို့ကတကူးတကဟိုတိတ်ပြီးတော့ဒါကိုသိတာမလုပ်ဖြစ်ဘူးပေါ့နော်အဲ့လိုလဲဆိုဒီကောင်ကကြတော့ကျွန်တော်တို့ကဒါ procedure ကိစ္စဖြစ်သွားပြီ။ဖြစ်သွားပြီဆိုတော့ဒါရကြေးကော်မရှင်နေနဲ့ပို့ပြီးတော့မှဆိုင်သွားပြီပေါ့နော်။ဆိုတော့အဓိကကျတော့ဒီရေကောက်ပွဲကော်မရှင်အနေနဲ့လေဒါ COVID-19 အခြေအနေမှာဒါသူဒီရကြေးကော်မရှင်တွေကိုသူတင်နန်းပေးမယ်။ပြီးရင်ဒီမဲရုံမှုတွေကိုသူတင်နန်းပေးမယ်ပေါ့နော်။ဒါမှမဟုတ်ဒီဟာကလည်းပဲကျွန်တော်တို့က ဒီအများကြီးလုပ်ငန်းလေးမယ်လို့မထင်ဘူးပေါ့နော်ဆိုတော့လုတော့လုတာပဲတနိုင်ငံလုံးမှာလည်းလုတယ်ဒါပေမဲ့လည်းဒီလိုမျိုးရုပ်တရက်ဖြစ်လာတဲ့အခြေအနေတွေပေါ်မှာအဲဒီဟိုပါဒီစီမံခန့်ခွဲဖို့အတွက်ကြတော့အဲဒီနည်းနည်းလေးတော့ဖက်ခဲမယ်လို့တော့ထင်နေပေါ့နော်ဘာလို့လဲဆိုတော့ဟိုညသွားဖြစ်ကတော့ပုံမှန်တမယိုးကြတင်တန်းမျိုးပဲသွားတဲ့အခါမှာဒီလိုမျိုးဂိုင်လိုက်နေတော့အပြည့်ပြည့်စုံရှိမယ်လို့မထင်ဘူးပေါ့လေအဲဆိုတချို့သောကိစ္စရက်တွေကလည်းပြဿနာဖြစ်လာတဲ့ပုံမှန်မူတည်ပြီးတော့သာအပိုကောင်းတဲ့အခြေအနေတစ်ခုကိုဖန်တီးပြီးတော့မှဒါတင်ညာချက်ထုတ်ရတာလို့ပြင်ဆင်ရတာလို့ဒီလုပ်ကြရတာဆိုတော့ဒီလိုမျိုးအခြေအနေလေးတော့ဖြစ်နေတယ်လို့ထင်တယ်ဆိုတော့အဓိကအဖြေကတော့ကျွန်တော်တို့ဘာလဲဆိုတော့နောက်ပိုင်းဆိုရင်ကျွန်တော်တို့ကဒီသဘောဘေးရနေရသူမဟုတ်ကတ်ယောဂါပေါ့နော်ဒီတစ်ခုခုအဲပေါ့ဒီဖြစ်မယ်ဒီတက်ချာတစ်ခုခုရှိပြီဆိုရင်ဒါကျွန်တော်တို့ကဘလိုမျိုးကြိုတင်ပြီးတော့မှပုံမပြင်ဆင်မှုတွေလုပ်မလဲဆိုတော့အပိုင်းလေးတွေကိုတော့ဒီရုပ်ောက်ပွဲဖြစ်စီမှာထည့်ပြီးတော့မှဒီထည့်သွင်းပြီးတော့မှစဉ်းစားရမယ်လို့ကျွန်မထင်တယ်နောက်ပုံစံနေမှုတွေကိုပို့ပြီးတော့မှလုပ်ရမယ်ပေါ့နော်ပို့ပြီးတော့မှလုပ်ပြီးတော့ဥမာဆိုလိုချင်တာကတော့အကောင်းဆုံးကဒီလိုမျိုးဒီဟိုပါပေါ့နော်ဟိုရှုပ်ထွေးနေတဲ့အခြေအနေလို့မဟုတ်ဒီဟိုပါပေါ့ဒီစီမံခန့်ခွဲရတာခက်တဲ့အခြေအနေမှာအကောင်းဆုံးလုပ်တင်တာကတော့ဒီဟိုပါပေါ့ဒီသူတင်မဲပဲဖြစ်ဖြစ်ဗာကိစ္စပဲဖြစ်ဖြစ်လေအဲဒီမဲဆန္ဒရှင်ပြည်သူလူထုတွေဖိတ်ခေါ်တာအရဖက်အဖွဲ့တွေကိုဖိတ်ခေါ်တာအဲပြီးတော့အကုန်လုံးကိုဒါစုဝေးတိုင်ရင်ပြီးတော့မှဘယ်လိုအကောင်းဆုံးလုပ်ကြမယ်ဆိုတော့အဲဒီတိုင်ပင်ချင်းအဖြစ်တော့ပို့ပြီးတော့မှဒီကောက်မွန်တဲ့နီးလန်းနေလို့ရှာနိုင်မှာပေါ့နော်အဲ့လိုမျိုးလေးတော့လုပ်ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့အခုထိပြောသွားကြတဲ့ဆိုသွားကြတဲ့တွေ့နေမြင်နေရတဲ့အခြေအနေတွေအားဆိုရင်ကုသမြတ်စုရေကောက်ပွဲကဟလာလွတ်လပ်ပြီးတော့တရားမျှတတဲ့ရေကောက်ပွဲဖြစ်ဖို့ဆိုတာဒါအင်မတန်ရေးကြီးတဲ့ကိစ္စပေါ့ဟလာလက်ရှိဖြစ်ထားတဲ့အခြေအနေတွေအားကျွန်တော်တို့သုံးသပ်မယ်ဆိုရင်2020ပြီးတော့ရေကောက်ပွဲဒီလွတ်လပ်ပြီးတော့တရားမျှတတဲ့ရေကောက်ပွဲဖြစ်ဖို့တကယ်လိုအပ်တဲ့စံချိန်စံညွန်းတွေနဲ့လုပ်နေတဲ့အခြေအနေအလားအလာမျိုးကုသမြတ်စုတို့တွေ့ရပါလား
ကျွန်တော်ကသုံးသပ်တယ်ဆိုတာအထက်ပေါ့နော်နိုင်ငံသမားအများစုကတော့ဒီဝေဖန်ပြောဆိုတာတွေတော့ကျွန်တော်တို့တွေ့မြင်ကြသိနေရတယ်ဒီရှင်ပြိုင်တဲ့ကမ္ဘာတချို့ဟာတွေကဒီရှင်ပြိုင်ခွင့်လိုဟာမျိုးတွေမှာကန့်သတ်မှုတွေချုပ်ချယ်မှုတွေရှိနေတယ်ဆိုတဲ့ဟာမျိုးတွေတော့အများစုအတန်ထွက်နေတာတွေ့ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ရေကောက်ပွဲလေးလာစောင့်ကြည့်သူတွေအနေနဲ့တော့ဒီတချို့အချက်လက် information ယူတဲ့အပိုင်းတွေမှာ COVID-19 အခြေအနေအကြောင်းရောဒီတချို့လုံလုံလုံဒီပိုင်းအားနေတဲ့အတွေ့အကြုံကျွန်တော်တို့နေမှာယူတဲ့အခါမှာအခက်အခဲတွေတော့အများစုတွေ့ရတယ်အဲ့တော့ဆိုလိုချင်တာကတော့ဒီလာမယ့်ဒီ2020ရွေးကောက်ပွဲဟာဟိုကျွန်တော်တို့ဟိုဒီလွတ်လပ်ပြီးတန်ရှင်းမြတ်တဲ့ရွေးကောက်ပွဲအဲတခုရဲ့စံချိန်စံနှုန်းဒီနဲ့ဒီပေါ့နော်အညီကျင်းပတဲ့ရွေးကောက်ပွဲအဲဖြစ်ဖို့တော့များမှာပါဒါပေမဲ့အားနည်းချက်ကြီးကတော့ရှိနေအောင်ပါပေါ့နော်ရှိနေအောင်ပါဆိုတော့ပိုဆိုးတာကကျွန်တော်တို့နိုင်ငံကဒီဒီမိုကရေစီစီကအရင်ကြီးလက်ကျင့်တာအကောင်းတဲ့ဟာမဖြစ်သေးဘူးအဲ့တော့ရွေးကောက်ပွဲဆိုလို့ပြည်သူလူထုရဲ့စိတ်ဝင်စားမှုက2015နဲ့2020မှာအမြင့်တက်ဆုံးဖြစ်ခဲ့တာဟုတ်ဖြစ်ခဲ့တဲ့အချိန်မှာအဲ့တော့ဒီဟာကိုလက်ခံကျင့်ပပေးရတဲ့ရွေးကောက်ပွဲကော်မရှင်ရဲ့အနေနဲ့လေသူတို့အနေနဲ့ရှိမှာပင်ယူစရာလေ့လာစရာတွေကသူတို့အနေနဲ့ဒီအရင်အားနေတယ်ပေါ့နော်အဲ့တော့ဥပဒေအနေနဲ့ဥပဒေတစ်ခုပြင်မယ်ဆိုတော့မှအရင်ကဘယ်လို process ဖြစ်ခဲ့တယ်ပြချောင်းမှုဘယ်လိုဟာကိုစတင်မှုလာပြီးပြင်မယ်ဆိုတော့ဟာမျိုးတွေသူတို့မှကိုးကားစရာအချက်လက်တွေကအရင်အားနေတယ်အဲ့တော့ကျွန်တော်2020ဒီရွေးကောက်ပွဲမကျင်းပဘူးပေါ့နော်ကျွန်တော်တို့ new ဥပဒေတွေသူတို့ပြင်ခဲ့တာတွေ့ရတယ်အဲ့တော့ပြောချင်တာကဘာလဲဆိုတော့အဲ့တော့အဲ့ဟာတွေကဘယ်အပေါ်မှာသွားပြီးအခြေခံပြီးကြည့်ကြလဲဆိုတော့ဒီ2015ရွေးကောက်ပွဲရှားလက်တွေဒီ report တွေပေါ်မှာပဲအဓိကအခြေခံပြီးတော့အရက်ဖက်ဖွဲ့စည်းတွေအကြံပြုချက်တိုက်တွန်းမှုတွေဒီနိုင်ငံရေးပါတီအများစုရဲ့တိုက်တွန်းမှုတွေကိုယူပြီးတော့မှပြင်ကြတာကိုတွေ့ရတယ်။အဲ့တော့ဆိုလိုချင်တာကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဒီ2020ရွေးကောက်ပွဲဟာဖြစ်ဖို့တော့အများစုကြိုးစားပြီးတော့လှုပ်ဆောင်နေတာကိုတွေ့ရပါတယ်။အဲ့တော့ဒါပေမဲ့အားနည်းချက်တွေကတော့ရှိနေအောင်ပါပဲပေါ့နော်။ဘာကြောင့်လဲလို့ပြောရင်ဒီမိုကရေစီကအရင်အားကောင်းသေးတဲ့အားကောင်းခိုင်မာတဲ့နိုင်ငံတစ်ခုမဖြစ်သေးတာအဲတကြောင်ပေါ့နော်ပြီးတော့အဲတချို့ရွေးကောက်ပွဲအဲဒီဥပဒေနည်းဥပဒေတွေအရာအရောပြီးတော့ရွေးကောက်ပွဲကော်မရှင်အင်းခံထားတဲ့ကိစ္စတွေမှာပါတချို့ဟာတွေကတော့ဝေဖန်ထောက်ပြကြရရရှိနေကြတာဟုတ်အဲ့တော့ကော်မရှင်ဥက္ကဋ္ဌဦးသမရလည်းခံလာမျိုးပေါ့စသဖြင့်အဲ့လိုမျိုးတွေကထောက်ပြကြရတွေကရှိနေတာဖြစ်တဲ့အတွက်ကြောင့်မို့ဟိုကျွန်တော်အားနည်းချက်တွေကတော့ရှိနေအောင်ပါပဲဟုတ်ကဲ့
ဟုတ်ကဲ့အမြဲတမ်းတင်ရောဒီပုံမှာဘယ်လိုမြင်လဲ
ကျမလေးဟွာပေါ့လွတ်လွတ်လပ်လပ်ဟွာပေါ့အူတဲ့အနေနဲ့တော့ကျမပြောလိုက်ချင်တယ်ပေါ့နော်ဒီအဖွဲ့အစည်းကိုကိုသားမသိဘူးဟုတ်ဆိုတော့
အမပြောသိနေ
ဟုတ်အဲ့ဆိုဒီ report ကကြတော့ဒီဟိုဒီ observer report တရားကြတော့ဒါရေကောက်ပွဲအပြီးမှာရာခိုင်နှုန်းနဲ့တွေ့တဲ့အခါမှာကြတော့အဆင်ပြေတာကြီးမပြေတာကြီးလာမှာပေါ့နော်ဒါကျွန်မဟိုတယောက်တည်းနေနဲ့ဟိုပြောမယ်ဆိုရင်တော့မဲမပြေရတဲ့နေရာတွေမဲဆန္ဒနယ်တွေပေါ့နော်ဒီရေကောက်ပွဲမကျင်းပဖြစ်တဲ့ဒီနယ်မြေတွေညားလာတာတွေနောက်ပြီးတော့ဒီလိုမဲဆက်စည်းရုံးရေးကာလမျိုးမှာဒီလိုလက်စွာဒီဟောပြောစည်းရုံးဖြင့်ဒီမရှိတဲ့ကိစ္စမျိုး เนาะดามิวเรชินเนี่ยแล้วนอกจากจะก็จะรอดีกว่าบ่ดิไส้ขู่ดาดิอารมณ์เนี่ยดิตบอทาดิยายืนหูตุนญีหูดิว่าบ่เนาะอศีปิญหูดิบ่เนาะดิหาดิโกจมารู้โหตึกไม่ตึกอยากอูบ่เนาะตึกไม่ตึกอยากอูสร้าผิดแต่ด้วยဒီဒီရောက်ဘွဲကဒီလွတ်လပ်ပြီးတော့တရားနှစ်တက်မှုရှိတယ်ဆိုတာကိုဒါအမတန်မှဒါပြောဖို့ခက်မယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုရောက်ဘွဲနဲ့တနေ့လေးကိုကြည့်တဲ့အဖွဲ့အစည်းတွေအတွက်ကတော့ဒါ okay okay လိုက်ပင်ဒါအဆင်ပြေတယ်ဒါမှတ်ကတ်စွာမဲတွေကိုရေတွက်တယ်ဒါတူတူထုံးလို့မိတိုင်းလုပ်တယ်ပေါ့နော်ဒါပေမဲ့သို့သော်လည်းပဲကျွန်တော်တို့နိုင်ငံမှာကဒီဟိုပေါ့ဥပဒေမူပေါင်းမှာကနော်ဒီ25ရာခိုင်နှုန်းကိစ္စတွေနော်နောက်ပြီးတော့ဒီကျင်းစင်စရာတွေကအများကြီးပဲဒီရောက်ပွဲဥပဒေနဲ့ပတ်သက်ပြီးတော့မှဒီပြင်ဆင်မှုရာအကြောင်းညာတွေပေါ့နော်ဒီလူခွင့်ရေးအဲ့စနေစနေနဲ့ပတ်သက်တဲ့အနေအထားမျိုးတွေနိုင်ငံသားတစ်ယောက်ရဲ့ဒီအခွင့်အရေးတွေပေါ့နော်ဒီဟာပေါ်မှာမူတည်ပြီးတော့အဲကျွန်တော်တို့ဒီပြန်လဲတုံးသက်ရမယ်ဒီဥပဒေမူပေါင်းတွေကစပြီးတော့မှဒါရှိနေသေးတာဖြစ်တဲ့အတွက်ဒီဟာတော့ကျွန်တော်တို့ဒီလိုချင်တဲ့ဒီရနှုံးကြီးဒီလွတ်လပ်ပြီးတော့တရားနှစ်တက်မြတ်တက်ရဲ့ရွေးကောက်ပွဲတစ်ခုဖြစ်နိုင်မှာတော့မဟုတ်ဘူးလို့တော့အဲကျွန်မကတော့ထင်တယ်ပေါ့နော်ဒါကတော့ဟိုဘေးအဖွဲ့အစည်းတွေလို့မဟုတ်ပဲနဲ့ဒီနိုင်ငံရဲ့ဖြစ်နေတဲ့ဒီအခြေအနေနဲ့ဒီပေးထားချက်ပေါ့နော်ဒီပေးထားချက်ကတော့ဒီလောက်ပဲရှိတယ်လို့ကျွန်မအဲ့လိုထင်တယ်လေ
ဟုတ်ကဲ့ပါခင်ဗျာ
အမဆရာကျွန်တော်တို့လောက်များ
ဟုတ်ကဲ့ပြောကိုတက်မဲ့ဆိုပြောပြောနေရှိတယ
်ကျွန်တော်ဒီအဖွဲ့အစည်းကိုကိုစားမပြုဘဲနဲ့ဆိုရင်တော့ပြောချင်တာလေးရှိတယ်ပေါ့နော်အခုကအဖွဲ့အစည်းကိုလည်းကိုစားပြုတာတော့တချို့နိုင်ငံမှာလောလတ်ပြောပေါ်ရရ
ပါတယ်
တော့လက်ရှိအေကျွန်တော်စောင့်ကြည့်လာတဲ့အခါမှာကျွန်တော်တို့တွေ့ရတဲ့အချက်တွေရှိတယ်ဘောနော်အဲ့တော့ဒီအဓိကကျွန်တော်တို့အနေနဲ့ဟိုပြောမယ်ဆိုရင်လွတ်တော်ပုံစံလောင်းနေတဲ့ရှင်တိုင်ကွင်းလူဟာတို့တွေမှာဟိုမှာတချို့ဟာတွေမှာဒီဘယ်လိုပြောလဲလွတ်လပ်စွာရှင်တိုင်ကွင်းပဲပြောမလားဘယ်လိုပြောမလဲဒီအဲ့လိုမျိုးဟာတွေမှာအရင်အားနည်းတာမျိုးကိုကျွန်တော်တို့အချက်လေးနဲ့တကတွေ့ရတာတွေတော်တော်များများရှိတယ်အဲ့တော့ဥပဒေနည်းဥပဒေအကြောင်းမို့အကန့်အသတ်ချက်တွေအကြောင်းမို့နှောင်းစီဖွဲ့စည်းပုံပူရီနေကြောင်းမို့လို့ကျွန်တော်တို့အကြောင်းကြားချက်ပြီးကောင်းရာကောင်းရားလိမ့်မယ်ဒါပေမဲ့တချို့လုံရက်တွေကဒီရွေးကောက်ပွဲဥပဒေအရကဆုံးဖြတ်ချက်တွေအဟာတွေအားလုံးရဲ့အတီတီမူရင်းတွေပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်တွေဒါအတီဖြစ်တဲ့အတွက်ကြောင့်တချို့သောလုံဆောင်ချက်တွေကပြည်တော်စုရွေးကောက်ပွဲကော်မရှင်မှာလောက်ကင်ဝင်နေပေးလို့ရတာတွေအများကြီးရှိတယ်ဒါပေမဲ့ဒါတွေကိုသူတို့အနေနဲ့ဒီထိန်းချုပ်ပြီးတော့ဟောဘောနော်မပေးဘဲနဲ့လောလောဆယ်ရှင်တိုင်ကလို့ဟာမျိုးတွေမှာအကန့်အသတ်ဖြစ်နေတာမျိုးတွေဟိုတွေ့နေရတယ်အဲ့တော့ပါလေတော့ဒါကိုဒီလိုအချက်တွေကိုကြည်ညာဖြစ်နေဒီဒါတို့ကျွန်တော်တူတဲ့အမြင်အရဆိုရင်တော့လက်ပြတရားများတဲ့ရေကောက်ပွဲဖြစ်ဖို့ဟာအမတန်မှအားနည်းပါတယ
်ဟုတ်ကဲ့ပါဘုလိုစက္ကနနာဒီနေ့စကြဆွေးနွေးပြီးပါတယ်နန္ဒနန္ဒတင်းကိုရောကိုတက်မြတ်စုကိုရောအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးများကြီးပ
ါရေကောက်ပွဲကိုစောင့်ကြည့်လေ့လာနေကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာနန္ဒနန္ဒတင်းမန္တလေးတိုင်းခြေဆိုင်ကနောင်အင်စတီကျူရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုကိုပါဝင်ဆွေးနွေးသွားကြတာပါCOVID-19 ရေပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မြင်းမြန်းချက်တွေကိုအင်္ဂါညတိုင်းရေလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒီတရားဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြောကြောသိမ့်ပါခင်ဗျာ
နိုဗ ెంబ ာလ3ရက်အင်္ဂါနေ့ညအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆူမြတ်မွန်ကတစ်လှည့်ပြောပြပါဦးမယ်အမေရိကန်ပြည်ထောင်စုမှသမ္မတရွေးကောက်ပွဲတွေကိုစတင်ကျင်းပနေပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်ကိုနောက်ထပ်သမ္မတသက်တမ်းခွင့်ပြုမလား။ပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်တဲ့ဒုသမ္မတဟောင်ဂျိုးဘိုင်ဒန်ကိုရွေးချယ်မလားဆိုတာဒီရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။ကိုဗစ်ကရောဂါဖြစ်နေခြင်းအတွင်းကျင်းပတဲ့ရွေးကောက်ပွဲမှာချိုတင်မဲပေးထားတဲ့မဲဆန္ဒရှင်68တန်းကျော်ရှိပါတယ်။စားတိုင်းကနေပေးပို့တဲ့မဲရလတ်တွေကိုစတင်ရေးတွက်ဖို့တတ်မှတ်ချိန်ဟာပြည်내တစ်ခုနဲ့တစ်ခုမတူတာကြောင့်ရွေးကောက်ပွဲအဆုံးသတ်ရလတ်ကိုတော့ဒီနေ့ညမှချက်ချင်းသိနိုင်မှာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကပင်ဆယ်ဗေးနီးယားပြည်နယ်မှာရွေးကောက်ပွဲနေ့နောက်ပိုင်းရောက်တဲ့အထီးမဲတွေဆက်လက်ရေးတွက်ခွင့်ပြုထားတာကြောင့်အကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကနောက်ဆုံးမဲဆွဲပွဲတွေတုန်းကသတိပေးခဲ့ပါတယ်။စာရိုက်ကနေပို့တဲ့မဲတွေကိုရွေးကောက်ပွဲနေ့ကျော်ရက်တော်ကြာတဲ့အထီးဆက်လက်လက်ခံရေးတွက်မဲ့ကိစ္စကြောင့်မဲခုံးမှုတွေဖြစ်အောင်ခွင့်ပြုရရောက်တယ်လို့အကြမ်းဖက်မှုတွေဖြစ်လာလိမ့်မယ်လို့မနေ့ကနောက်ဆုံးမဲဆွဲပွဲတွေမှာသမ္မတက Twitter ပေါ်မှာရေးသားခဲ့တာပါ။အဲ့လိုသမ္မတရေးသားတဲ့ post ရဲ့အောက်မှာဒီအချက်တွေကရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အထင်မှားစေတယ်လို့ Twitter ကဖော်ပြခဲ့ပါတယ်။သမ္မတထရမ့်အပေါ်ထောက်ခံသူတချို့ကပြိုင်ဘက်ဂျိုးဘိုင်ဒန်အပေါ်ထောက်ခံသူတွေကိုနှောက်ယှက်တဲ့ဖြစ်ရပ်တွေရှိလာနေတာမဟုတ်မဲဆန္ဒရှင်တော်တော်များများအထိတ်တလန့်ဖြစ်နေကြသလိုရွေးကောက်ပွဲအကြမ်းဖက်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ဒါကြောင့်အကျိတ်နယ်ဖြစ်မဲ့ပြည်နယ်တွေကတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကမဲပေးသူတွေစိတ်ချလက်ချမဲပေးနိုင်ကြပါတယ်လို့အာမခံပြောကြားခဲ့ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုအင်္ဂါနေ့ညအထွေရေဒီယိုအတန်လွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မောင်ပါရှင်။